Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ Fury American တိုင်းရဲ့2020ပြည့်အောက်တိုဘာလ27ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ ဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးတိုင်းနဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးသွားပါမယ်အာဂျင်တီးနားနိုင်ငံမှာကိုရိုနာဗိုင်းရပること့စ်ရောဂါကူးစက်ခံရသူပေါင်းတသန်းကျော်ရှိသွားပြီဖြစ်လို့ကမ္ဘာမှာကူးစက်မှုတသန်းကျော်ရှိတဲ့ပြင်သစ်မမြောက်နိုင်ငံဖြစ်လာခဲ့ပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပること့စ်သုတေသနစင်တာအချက်အလက်တွေအရအာဂျင်တီးနားနိုင်ငံမှာကူးစက်သူတသန်းနဲ့2600ကျော်ရှိပါတယ်။သေဆုံးသူက16,900ကျော်ရှိတာပါ။ဒီကမ္ဘာလုံးတိုင်းတာနဲ့ COVID-19 ကူးစက်သူတန်း40ကျော်မှာအမေရိကန်နိုင်ငံကကူးစက်မှုနှုန်းအများဆုံးဖြစ်ပြီးအိန္ဒိယ၊ဘရာဇီးလ်နဲ့ရုရှားနိုင်ငံပြီးရင်အာဂျင်တီးနားနိုင်ငံပြစ်စမမြောက်ကူးစက်မှုတို့အများဆုံးနိုင်ငံဖြစ်ပါတယ်။ဥရောပတိုက်ကစပိန်နိုင်ငံမှာလည်း COVID-19 တကြောပြန်ကူးစက်မှုတွေမြင့်တက်နေလို့ဒီသတင်းပတ်ကုံရောက်မှာ COVID-19 ကူးစက်သူအရေအတွက်တသန်းကျော်ထိရောက်လာတော့မယ်လို့ခန့်မှန်းထားကြပါတယ်။ဒီသတင်းပတ်စောပိုင်းကတည်းက COVID-19 ကူးစက်သူ 9,400 ကျော်ရှိနေတာဖြစ်လို့မကြာခင်ရက်ပိုင်းအတွင်းတသန်းကျော်ရောက်ရှိလာနိုင်တယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။ဒါကြောင့်စပိန်ဟာအနောက်ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတသန်းအထက်ရောက်လာတဲ့ပထမဆုံးနိုင်ငံဖြစ်လာတော့မှာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းတွေနဲ့နှိစက်တဲ့လက်ရာရင်းပြည်နယ်အစိုးရတွေကအရင်ကတင်းတင်းကြပ်ကြပ်ချမှတ်ခဲ့တဲ့အသွာလာပိတ်ပင်မှုတွေကိုအချိန်မတိုင်ခင်ဖြေလျှော့ပေးခဲ့တာကြောင့်အခုလိုရောဂါကူးစက်မှုတို့မြင့်တက်နေတာလို့ကြွန့်ကျင်သူတွေကပြောပါတယ်။စပိန်လိုပဲဥရောပတလွား COVID-19 ဒုတိယလှိုင်းရိုက်ခတ်နေတာကြောင့်အိုင်ယာလန်နိုင်ငံမှာလည်းအသွာလာတွေကိုပြန်ပြီးကန့်သတ်လိုက်ပါတယ်။ဂျာမနီနိုင်ငံဘာဗေရီးယားဒေသတစ်ဝိုက်ကိုလည်းအင်္ဂါနေ့ကစလို့တင်းကျပ်တဲ့အသွာလာတားမြစ်ချက်တွေချမှတ်ထားပါတယ်ခင်ဗျ။ကျမတန်ဆွမ်းတဲ့လူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်စေပြီးအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးစံတမ်းမှုတွေအရှိန်မြှင့်လှုပ်ဆောင်သွားမဲ့အစီအစဉ်ကိုဗြိတိန်နိုင်ငံအစိုးရကအားပေးထောက်ခံလိုက်ပြီးဖြစ်ပါတယ်။ဒီစံတမ်းမှုကိုဗြိတိန်အစိုးရနဲ့ Imperial College London တက္ကသိုလ်တို့ပူးတွဲဆောင်ရွက်မှာဖြစ်ပါတယ်။အခုလိုစံတမ်းမှုတွေလုံးမဲ့စီမံချက်အတွက်ဗြိတိန်နိုင်ငံအစိုးရက American Dollar 43.5 သန်းပေးရမှာဖြစ်ပြီးဆေးဝါးစံတမ်းမှုဆိုင်ရာကျင့်ဝတ်ကော်မတီနဲ့စီကံထိသိဌာနတို့ကသဘောတူအတည်ပြုမယ်ဆိုရင်စံတမှုတွေကိုဇန်နဝါရီလမှာစတင်လုပ်ဆောင်မှာဖြစ်ပါတယ်။စံတမှုတွေပြုလုပ်ဖို့အတွက်အသက် 18 နှစ်နဲ့ 30 အကြားအရွယ်ရှိသူတွေကိုစုဆောင်းနေတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ယောဂအခမ်းမရှိသူ၊ COVID-19 ယောဂမရှိသူ၊ COVID-19 ယောဂကြောင့်အနေရဖြစ်စေမဲ့တခြားယောဂအခမ်းမရှိသူတွေကိုစုဆောင်းနေတာလည်းဖြစ်ပါတယ်။စံတမှုပရမအဆင့်မှာ COVID-19 ယောဂဖြစ်စေဖို့virus ပမာဏဘလောက်ထိတွေ့ဖို့လိုသလဲဆိုတာကိုသိရှိနိုင်အောင်လေ့လာသွားမှာဖြစ်ပါတယ်။အဲ့ဒီအဆင့်ပြင်းရင်တော့ကာကွယ်ဆေးကလူခန္ဓာကိုယ်ရဲ့ယောဂါကိုဘယ်လိုကာကွယ်တားဆီးနိုင်သလဲဆိုတာကိုလေ့လာသွားမှာဖြစ်ပြီးကုသနိုင်ခြင်းအလားအလာတွေကိုစူးစမ်းလေ့လာသွားမှာလည်းဖြစ်ပါတယ်။ဒီစမ်းသပ်မှုတွေမိမိစန္ဒလေးရောက်ပါဝင်မဲ့သူတွေအနေနဲ့ COVID-19 ဆေးကုသထုံးမရှိသေးတဲ့အခြေအနေကိုတွေ့ကြုံရင်ဆိုင်ရမှာဖြစ်ပါတယ်။ American တရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုခံရသူ Amy Coney Barrett ကိုရှေ့ပတ်တင်လာနေမှာအတည်ပြုခံရနိုင်အောင်အမေရိကန်ထက်လွတ်တော်ကဒီသတင်းပတ်ကုံမှာအနားမယူဘဲဆွေးနွေးသွားဖို့ရှိပါတယ်။သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့တရားသူကြီးဘာရက်ကိုရွေးကောက်ပွဲမတိုင်ခင်ခန့်အပ်နိုင်ရေးလုံထုံးလုံနည်းတွေအလုံးကြော်လွှားပြီးဆုံးနိုင်အောင် Republican အများစုကြီးဆိုထားတဲ့အထက်လွှတ်တော်ကကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဒီကြတာပရိနဲ့မှာအထက်လွှတ်တော်တရားရေးကော်မတီကကျန်းမာရေးလုပ်ငန်းစဉ်တွေကိုအဆုံးသတ်တာနဲ့တပြိုင်နက်အတည်ပြုခံနိုင်ရေးလုပ်ငန်းစဉ်ကိုစတင်လှုပ်ဆောင်သွားမယ်လို့အထက်လွှတ်တော်လူများစုကောင်စား Mitch McConnell ကပြောပါရယ် Republican အမှတ် 53 ရောင်းနဲ့ Democrat အမှတ် 48 ရောင်းရှိတဲ့အထက်လွှတ်တော်မှာ Democrat တွေနဲ့အတူ Republican အမှတ်2ဦးကသာတရားသူကြီး Barrett ကိုအတည်ပြုခံရေးကိုစန့်ကျင်နေတာဖြစ်ပါတယ်။ဒါကြောင့်တရားရုံးချုပ်မှာ Shiusan Conservative တရားသူကြီးနောက်တစ်ဦးကိုခန့်နိုင်မဲ့ဘက်ကအားသာနေတာလည်းဖြစ်ပါတယ်။အသက်48နှစ်အရွယ် Barrett ကိုအထက်လွှတ်တော်ကအတည်ပြုခံမယ်ဆိုရင်တရားရုံးချုပ်က Shiusan Conservative တရားသူကြီးရေအကြဆက်တမမြောက်ကွန်ဆာဗေးတီးဗ်တရားသူကြီးဖြစ်လာမှာပါ။ဒါကြောင့်အဖွဲ့ဝင်ကြေရောက်ရှိတဲ့တရားရုံးချုပ်မှာ6မဲ3မဲနဲ့လစ်ဘရယ်တရားသူကြီးတွေအပေါ်ပြပြတသအသာစီးရသွားစေမှာဖြစ်ပါတယ်။ဤပညာကုမ္ပဏီကြီးဖြစ်တဲ့ Google ကိုစီးပွားရေးလဝကြီးအုံမှုတိုက်ဖျက်ရေးဥပဒေနဲ့ American တရားရေးဝန်ကြီးဌာနကတရားစွဲဆိုလိုက်ပါတယ်။ Google ဟာဈေးကွက်ထဲကြီးစိုးထားနိုင်တဲ့အနေအထားကိုအသုံးချပြီးရှင်ပြိုင်မှုတွေကိုချိုးနိုင်တဲ့အတွက်ပြည်ထောင်စုဥပဒေကိုချိုးဖောက်ကြောင်းဆဆွဲပြီးအခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။အများကမျှော်လင့်ထားပြီးတဲ့ဒီတရားစွဲဆိုချက်ကိုတင်းလန်နေကကြေညာတဲ့အချိန်မှာ American တရားရေးဝန်ကြီးဌာနက Google ဟာ online အချက်အလက်ရှာဖွေရေးနဲ့ကြော်ညာအသုံးပြုရာမှာဈေးကွက်ကိုလဝကြီးအုပ်ဖို့သူရဲ့ကြီးစိုးထားနိုင်တဲ့အနေအထားကို လျော်မကန်အသုံးချခဲ့တယ်လို့ပြောပါရယ်2020အတွင်းအမေရိကန်နည်းပညာလုပ်ငန်းမှာထိတ်ထူးခြားရေးပါတဲ့အကူတရားဆွဲဆိုချက်ပေါ်ဂူဂယ်ကုမ္ပဏီကတစုံတရာတုံ့ပြန်မှတ်ချက်ပြုတာမရှိသေးပါဘူးအကူတရားဆွဲဆိုမှုကနည်းပညာကုမ္ပဏီကြီးတွေအပေါ်အမေရိကန်အစိုးရရဲ့လေဝကြီးအုပ်မှုတိုက်ဖြတ်ရေးအရေးယူဆောင်ရွက်ချက်တွေကတခုဖြစ်လာမှာပါလောလောဆယ်အမေရိကန်တရားရေးဝန်ကြီးဌာနက Apple, Amazon နဲ့ Facebook ကုမ္ပဏီတွေဈေးကွက်လေဝကြီးအုပ်မှုရှိမရှိကိုစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်ပြိုင်ဘက်တွေရဲ့ဝန်ဆောင်မှုကိုရယူအသုံးပြုတဲ့ online ဈေးကွက်လုပ်ငန်းကြော်ညာသူတွေရဲ့ website တွေကိုပိတ်ပင်မှုနဲ့2019ခုနှစ်တုန်းကဥရောပသမ္မတကလည်း Google ကိုတန်ငွေအမေရိကန်ဒေါ်လာ 1.9 ဘီလီယံချခဲ့ဖူးပါတယ်။ဒါပြင် 2019 ခုနှစ်တုန်းကလည်း 1.6 ဘီလီယံနဲ့ 2018 ခုနှစ်တုန်းက 4.9 ဘီလီယံတန်ငွေအသီးသီးချမှတ်ခဲ့ဖူးပါတယ်။ Google က online သတင်းအချက်အလက်ရှာဖွေရေးဈေးကွက်ရဲ့90ရာခိုင်နှုန်းကိုထိန်းချုပ်ထားတယ်လို့ပြောထားဖူးပါတယ်ခင်ဗျာ။
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျမသင်ကြီးထိုက်ပါမြန်မာနိုင်ငံမှာအင်ကာနီကာကိုဗစ် -19 အတီးပြုတ်လူနာနောက်ထပ် 1,306 ဦးထပ်တိုးတဲ့အတွက်စုစုပေါင်း92 38,502 ဦးရှိသွားပြီဖြစ်ပါတယ်အောက်တိုဘာလ20ရက်နေ့အတွက်ဓာတ်ခွဲနမူနာပေါင်း 10,000 ကျော်စစ်ဆေးခဲ့တာမှာ92 1,300 ကျော်ထပ်တွေ့တာပါသေဆုံးသူ32ယောက်ရှိတဲ့အတွက်ကိုဗစ် -19 ကြောင့်သေဆုံးသူပေါင်း945ဦးထိရှိသွားပါပြီ။အခုချိန်ထိဓာတ်ခွဲစစ်ဆေးမှုပေါင်း 93,000 ကျော်ပြုလုပ်ခဲ့ပါတယ်။အတည်ပြုထားတဲ့ရောဂါကူးစက်ခံရသူပေါင်း 38,000 ကျော်တည်းကပြန်ပြီးကျန်းမာလာသူ 18,000 ကျော်ရှိပါတယ်။တချိန်တည်းမှာပဲတိုင်းရင်းဒေသတချို့မှာကူးစက်မှုများလာတာကြောင့်အသွားအလာကန့်သတ်ချက်တွေအပါအဝင်ရောဂါထိန်းချုပ်ရေးစီမင်းတွေထပ်တိုးချမှတ်ထားပါတယ်။ကချင်ပြည်နယ်မိုးညင်းနဲ့ဖားကန်မှာနေထိုင်သူတွေအနေနဲ့မလိုအပ်ရင်အိမ်ပြင်မထွက်ဖို့လဲကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်ရှင်။ရိုဟင်ဂျာဒုက္ခသည်တွေကိုထောက်ပံ့ကူညီရေးရန်ပုံငွေအကြီးအကျယ်လိုအပ်နေတဲ့ကိစ္စဖြစ်ရှင်းနိုင်ရေးအတွက်လာမယ့်ဇာတာပတိနေ့မှာနိုင်ငံတကာအလှရှင်ညီလာခံကိုအွန်လိုင်းကနေကျင့်ပမယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါထွက်ပြေးခိုလုံနေကြရတဲ့ရိုဟင်ဂျာတွေအတွက်လူသားချင်းစာနာထောက်ကူမှုအကူအညီအရေးပေါ်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအတွက်ညီလာခံချင်းပါတာဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆန်ရယုံ UNHCR ကအင်ကာနီမှာပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေဖူလွန်အောင်ပေးအပ်နိုင်ဖို့ဒေါ်လာတန်1,000ကျော်ရရှိရေးကုလသမဂ္ဂကပန်ကြားထားတာပါ။ဒါပေမဲ့လည်းရန်ပုံငွေထက်ဝင်မှုကအကြီးအကျယ်နေနေပြီးအခုချိန်ထိရထားတဲ့ရန်ပုံငွေဟာပန်ကြားထားတဲ့ပမာဏရဲ့ထက်ဝက်တောင်မပြည့်ဘူးလို့ UNHCR ပြောခွင့်ရကပြောပါတယ်။ဂျာတာပရင်းနဲ့အွန်လိုင်းကလုံးမဲ့ညီလာခံကိုတော့ UNHCR, American, Britain နဲ့ဥရောပသမဂ္ဂတို့ပူးရဲကမကဋ္ဌလုပ်မှာပါ။ဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေအများအပြားရှိနေချိန်မှာ COVID-19 ကပ်ဘေးကြောင့်နောက်ထပ်အခက်အခဲတွေထပ်ဖြစ်ရတဲ့အကြောင်းနဲ့နိုင်ငံမဲ့ဖြစ်ပြီးအိုးအိမ်စွန့်တိမ်းရှောင်နေကြရသူတွေအရေးဖြည့်ရှင်းဆောင်ရွက်ဖို့ဇာရိုးကြိုးစားကြဖို့နဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ခိုင်မာတဲ့ထောက်ပံ့မှုလိုအပ်နေတဲ့အခြေအနေဖြစ်ပါတယ်လို့လဲ UNHCR ပြောခွင့်ရကပြောဆိုထားပါတယ်။ရိုဟင်ဂျာသုံးနှုန်းကိုလက်မခံတဲ့မြန်မာဘက်ကတော့နေရရင်ပြန်လို့တဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမယ်လို့ပြောဆိုထားပေမဲ့အခုအချိန်ထိတော့ဒုက္ခသည်ဌာနီပြန်ရေးကအကောင့်အထည်မပေါ်သေးပါဘူးရှင်ပြည်ပမှာတင်းရှောင်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့ပတ်သက်နေတဲ့ထိုင်းရုပ်တံဌာနတစ်ခုကိုအစိုးရဆန့်ကျင်ရေးဆန္ဒပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့အင်ကာနစ်မှာတရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်မြို့တော်ဘန်ကောက်မှာသတင်းတစ်ပတ်နီးပါးရှိလာပြီဖြစ်တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့အမိန့်ထုတ်ခံရတဲ့သတင်းမီဒီယာအဖွဲ့အစည်း၄ခုထဲမှာတက်ဆင်မီသားစုရဲ့ပိုင်ဆိုင်မှုပါတဲ့ Voice TV လဲပါဝင်ခဲ့တာပါမီဒီယာတွေကသတင်းမှားတွေထုတ်လွှင့်တယ်လို့ဝန်ကြီးချုပ်ဖရယုချန်ဦးချာကအင်ကာနေမှာဆွဆွဲပါတယ်ဒီဂျစ်တယ်စီးပွားရေးဝန်ကြီးဌာနရဲ့တိုင်ကြားချက်အပေါ်တရားရုံးကစီရင်ချက်ချမှတ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ချန်ဦးချာကပြောဆိုတာပါအခုလိုလုပ်ငန်းတွေပိတ်ဖို့ညွှန်ကြားခံရတဲ့မီဒီယာလုပ်ငန်းတွေဟာကွန်ပျူတာပြမှုဆိုင်ရာဥပဒေတွေနဲ့အရေးပေါ်အမိန့်ကိုချိုးဖောက်တယ်လို့ဝန်ကြီးဌာနကပြောဆိုထားပါတယ်။ Voice TV ရဲ့အမှုဆောင် Markin Petpline ကတော့သတင်းထုတ်လွှင့်မှုတွေကအမျိုးသားလုံခြုံရေးကိုထိပါတယ်ဆိုတာကိုညင်းပါတယ်။တရားရုံးရဲ့အမိန့်စာရွက်လက်ခံမရမချင်းအွန်လိုင်းကနေရုပ်သံဆက်လက်ထုတ်လွှင့်မယ်လို့လဲ Voice TV ရဲ့နိုင်ငံရေးအစီအစဉ်တင်ဆက်သူဘေရော့အလီကပြောပါတယ်။လူလေးဦးထက်ပိုမဆုရဆိုတဲ့တားမြစ်ကန့်သက်ချက်ကိုစန့်ကျင်ပြီးပြီးခဲ့တဲ့သတင်းပတ်ကဆက်လို့မြို့တော်ဘန်ကောက်မှာထောက်နဲ့ချီပြီးဆန္ဒပြနေကြတာပါ။ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့စစ်တပ်ကရေးဆွဲတဲ့အခြေခံဥပဒေပြင်ဆင်ဖို့ဘရင်စနစ်ပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေတောင်းဆိုနေကြတာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်ကြားမပြေမလည်ဖြစ်နေတဲ့တောင်ထူရက်တဲ့နေဆက်တလျှောက်လမ်းပျောက်သွားတဲ့တရုတ်စစ်သားကိုအိန္ဒိယဘက်ကအ мян ပြန်လွှဲပေးမယ်ဆိုတဲ့ကြည်အတိုင်းကောင်းကောင်းမွန်မွန်ဆောင်ရွက်ဖို့မျှော်လင့်ကြောင်းတရုတ်စစ်တပ်ကပြောဆိုထားပါတယ်။တနင်္ဂနွေနေ့ညနေပိုင်းကနွားတွေပြန့်သိမ့်တဲ့နွားចောင်းသားတွေကိုကူညီရင်းတရုတ်စစ်သားလမ်းပျောက်သွားတာဖြစ်တယ်လို့တနင်္လာနေ့နှောင်းပိုင်းထုတ်တဲ့တရုတ်ကာကွယ်ရေးဌာနကြေညာချက်ကဖော်ပြပါတယ်။အိန္ဒိယဘက်ကတနင်္လာနေ့ထုတ်တဲ့ကြေညာချက်ထဲမှာလည်းတရုတ်စစ်တပ်ကတက်ချက်ဝမ်ယလောင်းကိုအိန္ဒိယထင်းချုပ်ရာလက်ဒက်ဒေသရဲ့ဒမ်ချုပ်မှာဖမ်းမိကြောင်းမကြာခင်ပြန်လွတ်ပေးမှဖြစ်ကြောင်းဖော်ပြထားပါသည်။အိန္ဒိယနဲ့တရုတ်ကြားအငင်းပွားဒေသမှာပြီးခဲ့တဲ့မေလအစောပိုင်းကဆက်လို့နှစ်ဖက်မပြေလည်မှုကပိုဆိုးလာပါသည်။ဇွန်လ15ရက်နေ့ကတိုက်ခိုက်မှုမှာတော့အိန္ဒိယစစ်သား20ဦးသေဆုံးခဲ့ပါသည်။တရုတ်ဘက်မှလည်းသေဆုံးထိခိုက်မှုရှိမယ်လို့ယုံကြည်ရပါသည်။ဒါပေမဲ့တရုတ်ဘက်ကတော့သေဆုံးထိခိုက်မှုကိုမထုတ်ပြန်ထားပါဘူးရှင်။ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးနားဆင်ကြရအောင်ပါရှင
်ကျွန်မဆုမွန်ပါရှင်ကုသမြန်ကတ်ယောဂါစိုးရင်ရတဲ့အရေးပေါ်လူနာတွေယာနဲ့ချီများလာတဲ့အတွက်လူလူချေပြုအခမဲ့ဆေးကနေမှာစေတနာဝန်ထမ်းဆေးပညာရှင်တွေနဲ့ဆရာဝန်သူနာပြုတွေအရေးတကြီးလိုအပ်နေပါတယ်ဒါအပြင်အခမဲ့ဆေးကရောက်လာတဲ့ကိုဗစ်တန်ရလူနာတွေကိုကျမ်းမာရေးအာဏာပိုင်တွေဘက်ကယောဂဆက်စပ်မှုပိုလုံနိုင်အောင်စီစဉ်ပေးဖို့ကိုလည်းဆေးကတာဝန်ရှိတဲ့သူတွေကလိုလားနေကြတာပါအပြည့်အစုံဆက်ပြီးပြောပြပေးကြပါမယ်။ကမ္ဘာကယောဂကိုဗစ် -19 မြန်မာနိုင်ငံတဝန်းလုံးတိုက်တာနဲ့ကူးစက်သူက 38,000 ကျော်ကိုဗစ်ကြောင့်သေဆုံးသူ900ကျော်ရှိလာချိန်မှာတော့ကူးစက်မြန်ယောဂထိန်းချုပ်နိုင်ရေးအရှိန်မြင့်ဆောင်ရွက်နေကြပါတယ်။ဒီလိုလူထုကိုကျမ်းမာရေးဆောက်ရှောက်ကူတာမှုပေးနိုင်မှုနဲ့စေတနာဝင်တဲ့ဆေးပညာရှင်တွေဆရာဝန်တွေအရေးပေါ်လိုအပ်လာနေတယ်လို့အခမဲ့ဌာနကဆေးကံရန်ကုန်ကွန်ရက်ရဲ့တာဝန်ခံကပြောပါတယ်။တရက်ကိုအနည်းဆုံးလူနာရာနဲ့ချီအခမဲ့ဆေးကံကိုရောက်ရှိလာနေတဲ့အခြေအနေဖြစ်တဲ့အတွက်စေတနာဝင်တဲ့ဆေးပညာပိုင်းအကူအညီပေးနိုင်တဲ့ဆရာဝန်သူနာပြုတွေဝိုင်းပြီးကူညီပေးကြပါလို့ဒေါက်တာကျော်မင်းထွန်းကမေတ္တာရက်ခံပါတယ်
။အဓိကလိုအပ်တာဒီဆရာဝန်တွေအထူးသဖြင့်လိုအပ်တယ်။ဒီရပိုင်းတော့အရန်လူနာများတယ်။တရက်တရက်ကိုအကြောင်းသေးရဝန်ကျင်ရှိတယ်ဒီမှာလေ။ကနဦးတော့ကျွန်တော်တို့ကဆရာဝန်တယောက်သူနာပြုတယောက် volunteer နှစ်ယောက်တော့လုံလောက်တယ်။ဒီပါကလေးတစ်ခုတည်းမှာကြီးနေအချိန်နဲ့လူနာပမာဏနဲ့ပေါ့နော်ဆရာဝန်အင်အားနဲ့လုံလောက်တယ်။အခုကကျတော့လူနာတရက်ကိုအကြောင်းသေးရလောက်ရှိတော့ဆရာဝန်တယောက်တည်းကြီးမယ်ဆိုဒါကြီးပေးမယ်နဲ့။အရန်များရင်ဆရာဝန်၃ယောက်ကြီးတိုးပြီးကြီးရတဲ့ချက်တွေလည်းရှိတယ်။အဲကြတော့ကျွန်တော်တို့ကဆရာဝန်အင်အားတိုးပြီးခေါ်တယ်အခုညီပေးနိုင်တဲ့ဆရာဝန်တွေသူနာပြုတွေ volunteer ရှိရင်ကူညီပါပေါ့နော်ကျွန်တော်တို့မေတ္တာရက်ခံနေပေါ့နော
်ကာယောဂဖြစ်ပွားနေတဲ့လက်ရှိကာလမှာကူးစက်မှုနှုံကလည်းမြင့်တက်လာနေတဲ့အခြေအနေကြောင့်ဒီလိုအခြေခံလူမှုကြားမှာအခမဲ့ဆေးကန်းတွေကအရေးပေါ်လူနာတွေအတွက်ဆေးပညာရှင်တွေအရေးတကြီးလိုအပ်လာနေတာလို့ဒေါက်တာကျော်မင်းထွန်းကပြောပါတယ
်အထူးသဖြင့်ဒီကာလကနည်းနည်းလေး emergency တက်ဖို့နည်းနည်းတက်လာဒီကာလမှာလေအမောဖောက်တဲ့ covid တန်တရားတွေဒီရက်ရှိဖြားတာတွေနည်းနည်းဒီပြိရောက်နေအနေထားပုံစံမျိုးဖြစ်နေတယ်ပေါ့နော်ဖြစ်နေတော့နေနေသိထားမှချင်းဒီကာလလေဖြစ်တော့အဓိကတော်တော်များများလူကလည်းတော်တော်များများကိုဗစ်လက္ခဏာနဲ့တော်တော်များများဒီမှာလေအလိုဖြစ်နေကြတယ်ပေါ့တော်တော်များလာကြကြတယ်အရင်လိုအိမ်မှာမနေတော့ဘူးအခုလိုတခုဆိုရင်ဖြစ်တာနဲ့လာကြတယ်လာကြတော့စိတ်ကမှလူကအယမ်းများတယ်အယမ်းများတော့ကျွန်တော်တို့ကလူတိုးပြီးတော့ volunteer အခုအညီအယမ်းလူအပ်တဲ့ဒီကာလမှာအဲ့ဒါကျွန်တော်တို့ကခဏခဏ post ပြီးတော့ကျွန်တော်တို့ကအခုညီတော့တာပေါ့နော်ကူညီကြပါကူညီကြပါပေါ့အဲ့လိုများများကူညီပါပဲကျွန်တော်တို့ဒ ီလူနာများများကိုကျွန်တော်ထိနိုင်မှာကြီးနိုင်မှာပေါ့နော်ဒီအဝင်တော့ဒီမှာပြီးတော့ဒီဘောလန်တဲ့ကူပေးမယ်လူတွေဘာလို့ဖြစ်ဖြစ်ဘတ်ဆုံကျွန်တော်ပေါင်းပြီးလုပ်နိုင်ဒီကာလာဒီချင်းနေမျိုးကျွန်တော်ထိနိုင်မှာပေါ့နော
်ရန်ကုန်တိုင်းတွင်းကမြို့နယ်၅မြို့နယ်ကတန်တရာလူနာတွေကိုစစ်ဆေးမှုတွေအချိန်မီပြုတ်လုံနိုင်မှု ARD COVID ကုသရေးစံတာကိုပို့ဆောင်စစ်ဆေးပေးနေပြီးတော့ဒီထက်လူနာများများစစ်ဆေးပေးနိုင်မှုအရေးကြီးလိုအပ်နေပါတယ်လို့ဆက်ပြောပါတယ
်မြို့နယ်၅မြို့နယ်ပေါ့နော်မှာကျွန်တော်တောင်းကလာသင်္ကန်းကျော်တောင်ပွေပင်မတော်မြို့ရန်ကင်းဒီကလင်းနစ်ကိုလာကြတဲ့လူဖြစ်ရမယ်အဲ့ဒီမြို့နယ်၅မြို့နယ်မှာနေထိုင်တဲ့လူဖြစ်ရကျွန်တော်တို့အဲ့ဒီလူနာကိုတက်ဆက်ကဲစံတာကိုကျွန်တော်ပို့ဆောင်ပြီးတော့စစ်ပေးမယ်ဘယ်လိုလူနာစစ်တယ်ဆိုတော့ဒီက COVIDနေရာလူနာကျွန်တော်အဓိကစစ်တယ်ပေါ့နော်မှာလောလောဆယ်တရက်ကိုတညနဲ့အယောက်20စစ်တယ်ညနဲ့9မိနစ်ပေါင်း100ကိုစစ်တယ်ပေါ့နော်အခုကလောလောဆယ်အနေထားအယောက်20တအားနေလို့နဲ့ဘယ်လိုနေလို့လဲဆိုတော့လူကြီးကတပုတ်နေအခုဆိုကျွန်တော်တို့ list အရာဆိုရင်ကျွန်တော်တောက်ကြနေဒီ list ကပြည့်ပါပြီကျွန်တော်တို့လေကျွန်တော်တို့ကထပ်ပြီးတော့တိုးပြီးတော့စစ်လို့ရအောင်ကျွန်တော်လက်ရှိတောင်းဆိုထားတာကြီးလည်းရှိရင်ခုနက50လောက်တော့စစ်တိုင်းရင်မစိုးပေါ့နော်
အခုလက်ရှိမှာတော့ COVID-19 ရောဂါပိုတွေ့ရှိမှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းအတွင်းမှာလူမှုကိုဖျားနာခမဲ့ကုသပေးနေတဲ့ Fever Clinic ပေါင်းက20ကျော်ဖွင့်လှစ်ပေးထားပါတယ်။ COVID ရောဂါလက္ခဏာတန်လျာရှိတဲ့သူတွေကိုတော့အင်းစိန်နဲ့မြောက်ကလပ Fever Clinic ဆေးကနေမှာတခါတည်းရောဂါပိုဆန့်သက်ရှာဖွေပေးနေတဲ့အခြေအနေဖြစ်ပါတယ်ရှင်။ကျမစုမောပါ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကပိုကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းသင့်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။Cystic fibrosis အဆုတ်ရောင်ယောဂါ cancer ယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်ဆေးရည်နေဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစည်းကိုတွ့မနေရသလိုမေးစည်းအောင်မှမထားရပါးစပ်နဲ့မကိုက်ရသူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစည်းချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
ကျေကွက်ဝဲကျင်းပနိုင်တဲ့အခြေအနေမရှိဘူးလို့ကြေညာထားတဲ့မဲဆန္ဒနယ်မြေတွေကရခိုင်ပြည်နယ်အမ်းမြို့နယ်နဲ့ချင်းပြည်နယ်ပလောဝါတို့ကအခြေအနေတွေကိုပြန်လည်သုံးသပ်ထုတ်ပြန်သွားမယ်လို့ကျေကွက်ဝဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမေခါပါ။ရှိလာကျင်းပမဲ့ကျေကွက်ဝဲမှာတိုင်းနယ်ပြည်နယ်6ခုမှာလွတ်လပ်မျှတမှုရှိရှိကျင်းပနိုင်မယ့်အခြေအနေမရှိကြောင်းကြေညာထားပေမဲ့ဒီထဲကအန်းနဲ့ပလဝမြို့နယ်တွေကအခြေအနေတွေကိုပြန်သုံးသပ်မှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တာပါရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာပဲထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်လို့ဒီကနေ့နေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်အန်းနဲ့ပတ်သက်လို့လည်းတဆိုင်ရလည်းဘောရမချက်နဲ့ကြီးတာပါတဲ့အပေါ်ပါပဲဟိုကြည့်ပြီးတော့ကျွန်တော်တို့ကြေညာနေဖြစ်တယ်ကြရတဲ့တော့တုံ့ပြန်ပါမယ်။ဘလောက်ကလို့ပြန်ရတော့တော့တက်တက်ကြီးညာတာရှိတယ်၊စစ်စစ်ရာရှိတယ်၊စစ်စစ်ရာရှိတာကိုဆက်ပြီးစစ်စစ်နေတယ်။ဘလောက်ကိုမြပတ်တူလေးဆိုတက်ပြီးကြီးညာနေရရှိပါလေ။မကျင့်ပါနဲ့တော့ရှုဆိုင်တဲ့ကိစ္စတွေကတော့2015ခုသိက္ခာလည်းပဲဒီနီလာတိုင်းပါပဲ
။ကချင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ပဲခူးတိုင်းတွေကနေမြေတချို့မှာလွတ်လပ်ပြီးတရားမျှတရရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့တောက်ကြာနေ့ကပဲတင်ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာပါဝင်တဲ့ချင်းပြည်နယ်ပလဝမြို့နယ်မှာလက်တလောလက်နက်ကင်ပြိပက္ခတွေဖြစ်ပွားနေတာမျိုးမရှိသလိုတချို့ဒေသတွေဟာလည်းရွေးကောက်ပွဲတွေမကျင်းပနိုင်လောက်အောင်စိုးရိမ်ရတဲ့အခြေအနေမှာရှိရလားဆိုပြီးမေးခွန်းတွေထွက်ပေါ်ချိန်မှာပဲကော်မရှင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြန်သုံးသပ်မဲ့အစီအစဉ်ကိုကျင်းပခဲ့တာပါ။ ကော်မရှင်ဘက်ကတော့2020ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုထုတ်ပြန်ကြေညာဖို့ဆုံးဖြတ်ရမှာလုံခြုံရေးအရာဆုံးဖြတ်ပေးနိုင်တဲ့ကာကွယ်ရေးနဲ့ပြည်ထောင်စုအပါအဝင်သက်ဆိုင်ရာဌာနအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေပါဝင်ကြောင်းကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါရစေ
။သက်ဆိုင်ရာပြည်တော်စုသူ့အဖွဲ့ရုံဝန်ကြီးဌာနကာကွယ်ရေးဌာနပြည်ထောင်စုဌာနသူ့စီရတဘောရပတ်ချက်တွေကိုတောက်ခံရနေကြပါတယ်။သက်ဆိုင်ရာကျွန်တော်တို့ကော်မရှင်အဖွဲ့ဝယ်စစ်စေးရဲ့တင်ပြချက်တွေဒါတွေကိုစုပေါင်းပြီးတော့ဒီတော်စုရုပ်တော်ဘုံကော်မရှင်ကမိမိသဘောနဲ့မိမိဆုံးဖြတ်နေတာမဟုတ်ဘူး။
လက်ရှိရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘူးလို့ထုတ်ပြန်လိုက်တဲ့မြို့နယ်တွေထဲမှာရခိုင်ပြည်နယ်ကမြို့နယ်၉မြို့နယ်နဲ့တခြားမြို့နယ်၄မြို့နယ်ကရက်ကွက်ကြီးရွာအုပ်စု152အုပ်စုကချင်ပြည်နယ်ကမြို့နယ်17မြို့နယ်မှာကြီးရွာအုပ်စု192စုကရင်ပြည်နယ်ကမြို့နယ်6မြို့နယ်ကကြီးရွာအုပ်စု53အုပ်စုပါဝင်နေပါတယ်။နောက်ပြီးရှမ်းပြည်နယ်မြို့နယ်6မြို့နယ်နဲ့တခြားမြို့နယ်18ခုကကြီးရွာအုပ်စု152စုနဲ့မွန်ပြည်နယ်ကြီးရွာအုပ်စု2စုနဲ့ပဲခူးတိုင်းမြို့နယ်2ခုကကြီးရွာအုပ်စု42အုပ်စုစတာတွေပါဝင်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြန်လည်ပြင်ဆင်ပေးဖို့တိုင်းရင်းသား၅ပါတီဖြစ်တဲ့ကချင်ပြည်သူ့ပါတီ၊ကယားပြည်နယ်ဒီမိုကရက်တစ်ပါတီ၊ကရင်အမျိုးသားဒီမိုကရက်တစ်ပါတီ၊အချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မွန်ညီညွတ်ရေးပါတီနဲ့တိုင်းရင်းသား73ပါတီဖွဲ့စည်းထားတဲ့တိုင်းရင်းသားလူမျိုးများမဟာမိတ်ပါတီပြီးခဲ့တဲ့ရက်ပိုင်းကပြည်အောင်စုရွေးကောက်ပွဲကော်မရှင်ထံတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့မြို့နယ်၉မြို့နယ်တွေကအမ်းမြို့နယ်နဲ့ပတ်သက်လို့ပြန်လည်တုံ့တက်မဲ့အစီအစဉ်ကိုတော့ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဥခိုင်ကောင်းဆန်းကကြိုဆိုလိုက်ပါတယ်
။အတီးကတော့ကော်မရှင်အနေနဲ့ပြန်လည်တုံ့တက်တင်တာပေါ့နော်။ပြန်လည်တုံ့တက်တာကတော့သူတို့အတွက်ဟိုမှန်ကန်တဲ့တုံ့တက်မှုဖြစ်လိမ့်မှာပေါ့
။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကချင်၊ကရင်၊မွန်နဲ့ပဲခူးတိုင်းအတွင်းကမြို့နယ်9မြို့နယ်နဲ့ကြေးရွာအုပ်စု600လောက်အပြင်ရှမ်းပြည်နယ်ကမြို့နယ်9ခုနဲ့ဝါကူပိုင်းအုပ်ချုပ်ခွင့်ရဒေသတို့မှာလုံခြုံရေးစိတ်မချရတာကြောင့်ရွေးကောက်ပွဲကျင်းပမယ့်အစီအစဉ်တွေကိုဖျက်ခဲ့မှုပါတယ်။ဒီစဉ်ရွေးကောက်ပွဲကတော့ကိုဗစ်ရောဂါကူးစက်မှုတွေကြောင့်မှကျင်းပမယ့်အခြေအနေဖြစ်တာကြောင့်မဲပေးတဲ့လုပ်ငန်းစဉ်မှာထိခိုက်မှုရှိမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
။ကျွန်တော်ဝင်းမဲပါသုံးဘက်နီးပါးသာလိုတော့တဲ့မြန်မာနိုင်ငံရွေးကောက်ပွဲတွေမှာအရင်ဖြတ်သိမ်းခဲ့တဲ့မဲဆန္ဒနယ်မြေတွေတဲ့အန္တရာယ်ကင်းဘေးရှင်တယ်လို့ပြန်ပြောလာရင်လုံခြုံရေးဆိုင်ရာဌာနတွေကမှတ်ချက်တောင်းပြီးပြန်စဉ်းစားမယ်လို့ရွေးကောက်ပွဲကော်မရှင်ကဆိုလိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဖွဲ့ဝင်ဦးမြင့်နိုင်ကမနေ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောခဲ့တဲ့အပေါ်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်နောက်အဓိကရခိုင်နဲ့ရှမ်းပါတီခေါင်းဆောင်တွေကိုမေးထားပါတယ်။Face လို့တော့ခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာစာရဲကျော်စွာမြင့်ကဒီဆုံးဖြတ်ချက်ကိုကြိုဆိုပေမဲ့အချိန်ကန့်နေလို့လက်တွေ့ဖြစ်ပါမလားလို့အခုလိုစရှင်းပြပါတယ
်ပြန်စဉ်းစားမယ်လို့ပြောတဲ့လည်းကြိုဆိုပါတယ်ဒါပေမဲ့ဒါအမြဲတမ်းဆက်ဆံလုပ်ဖို့လိုတယ်ရွေးကောက်ပွဲအခုသုံးပတ်ပဲကျန်တော့တာဆိုကျွန်တော်တို့ဟိုဒီရွေးကောက်ပွဲမလုပ်တော့ဘူးဆိုတော့ကျွန်တော်တို့ message series နေရက်တန်သွားပြီပြည်သူလူထုရဲ့စိတ်ဝင်စားမှုကအဲ့ဒီဒေသတွေမှာဒါအပြောင်းလဲအကြီးကြီးမားမားဖြစ်သွားပြီဒါပေမဲ့လည်းလက်တွေ့မှာတော့ဟိုအဲ့လိုဆုံးဖြတ်ဖို့ဆိုတာလေဟိုတိတ်တော့ဖြစ်နိုင်မှာမဟုတ်ခက်လဲစဉ်းစားမိပါဆိုတော့အရေးကြီးတာကတော့ဒီဆုံးဖြတ်ချက်တွေကိုမချခင်မှာသက်ဆိုင်ရာနိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေအဲ့ဒီဒေသမှာရှိတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့အရင်ဆုံးတည်တည်ချာချာတွေ့ဆုံညှိနှိုင်းတဲ့လူကိုကျွန်တော်မြင်တယ်အဲ့ဒါဒီဆုံးဖြတ်ချက်ပေါ်မှာမကြည်မလည်ဖြစ်တာရဲ့အကြီးမားဆုံးအဓိကချက်ပဲလို့ကျွန်တော်မြင်ပါတယ်
အဲ့ဒီတော့အရင်မညှိနှိုင်းခဲ့ပေမဲ့ဒီတစ်ခါသက်ဆိုင်ရာပါတီတွေနဲ့ညှိနှိုင်းဖို့အလားအလာကိုမေးရမှာဆိုင်ရဲ့ကျော်စွာမြင်ကပဲ
ဟိုဒီနေ့ပြောသွားတဲ့တင်းစားရှင်းလင်းပွဲမှာတော့သူတို့ပြန်တိုင်ပေးမယ်ဆိုတာကျွန်တော်တို့ဟိုမကြားမိဘူးဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အဆုံးဖြတ်ချက်တွေဟာအာဒီဥပဒေမူပေါင်းနဲ့လှုပ်ထုံးလို့နီးဆိုင်ရာအဆုံးဖြတ်ချက်တခုတည်းမဟုတ်ဘူးဒီဟာတွေကနိုင်ငံရေးကတည်ရမှုရှိတယ်ဆိုတဲ့ဟာကတော့ကျွန်တော်တို့နိုင်ငံနိုင်ငံရေးရှုထောင့်မှုကိုအမြဲတမ်းထည့်သွင်းစဉ်းစားဖို့လိုမယ်ရွေးကောက်ဒီအဆုံးဖြတ်ချက်တိုင်းအဆုံးဖြတ်ချက်တိုင်းဟာနိုင်ငံရေးတည်ရမှုကြီးကြီးမားမားရှိတယ်ဆိုရတာအခုလက်ရှိရှိရဲ့ကျွန်တော်တို့အခြေအနေတွေကတက်တည်ပဲလို့ကျွန်တော်တို့ပြောချင်တာပါ
ဒီနေရာမှာမဲဆန္ဒနယ်မြေအများစုဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်ကရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဖွဲ့ဝင်ဦးဖေတန်းကိုအခုသတင်းစာရှင်းလင်းပွဲမှာပြောခဲ့တဲ့ချင်းပြည်နယ်ကပလက်ဝနဲ့ရခိုင်ကအမ်းမြို့တွေအတွက်ပြန်စဉ်းစားဖို့အပေါ်ဘယ်လိုထူးခြားမှုရှိပါလဲလို့မေးရမှာ
ပလက်ဝကတော့အဓိကတိုက်ပွဲတွေနေတိုင်းလူဖြစ်နေတဲ့နေရာမျိုး အဲ့ဒီနေရာကိုရွေးကောက်ပွဲစီးရင်ကပေါ့နော်မပယ်ချက်ပဲနဲ့လုံမယ်လို့ကြေညာထားတော့အဲ့ဒီပုံမှာရခိုင်ပြည်နယ်ကဟိုပောက်တော်လူမြို့နယ်မြို့နယ်နှိုင်းရှင်ပြီးတော့တခါမှဒါတိုက်ပွဲမဖြစ်တဲ့မြို့နယ်တချို့နဲ့နှိုင်းရှင်ပြီးတော့ဒါကြတော့မလုပ်ဘူးဟိုမှာနေ့တိုင်းဖြစ်နေတဲ့နေရာကြတော့လုပ်တယ်ဆိုရင်အငင်းပွားမှုကြီးဝိပါမှုတွေရှိပါတယ်အဲဒါကြောင့်ဒီလိုပြန်စဉ်းစားမယ်ဆိုတဲ့သဘောမျိုးပြောတယ်လို့ထင်တယ
်။နောက်အမ်းမြို့နယ်ကိုပြန်စဉ်းစားဖို့ကော်မရှင်ကပြောခဲ့တဲ့အပေါ်ဆက်မေးရမှာပယ်ပြတ်ခံမြို့တစ်ခုဖြစ်တဲ့မြေပုံမြို့နယ်ရဲ့လက်ရှိပြည်သူ့လွှတ်တော်အမတ်လည်းဖြစ်တဲ့ဥဖေးတန်းကပဲ
အမ်းမြို့နယ်ကြတော့ဒါနတ်ပခတကယ်တပ်ဌာနရှုရှိတဲ့နေရာပါအဲဒီနေရာမှာမြို့ရောနောက်ပဲလုတယ်မဲဆန္ဒနယ်တစ်ကိုလုပြီးတော့နှစ်ကိုမလုဘူးဆိုတော့အဲကိစ္စတွေရှိတာပေါ့တော့တကယ်တော့တိုက်ပွဲတွေဖြစ်နေတာကမက်ဆန်နာနဲ့တက်တလက်ရှောင်းမှဖြစ်တယ်မက်ဆန်နာနဲ့နှစ်မှာဘာမှဖြစ်ဘူးတော့တက်ကအဲဒီနိုင်ရှည်ရှိတဲ့နေရာမျိုးလို့လုတယ်ဟာလာနှစ်ကတော့ AMP နိုင်ရှည်ရှိတဲ့နေရာမျိုးမလုဘူးဆိုပြီးတော့ဝေဖန်ကြတာပေါ့နော်ဒီပေါ်မှာဘလို့ပြင်ဆင်လာမလဲတက်ရောနှစ်ရောလုမလားဆိုတော့ကျွန်တော်တို့စောင့်ကြည့်ရုံပဲပေါ့နော
်ဒါအပြင်ဒီရွေးကောက်ပွဲကော်မရှင်သတင်းစာရှင်းလင်းပွဲမှာမပြောခဲ့တဲ့ရှမ်းပြည်နယ်ကနယ်မြေတည်ငြိမ်တဲ့မိုင်းကင်မျိုးတွေဘာထူးကြလဲလို့မေးရမှာရှမ်းတိုင်းသားဒီမိုကရေစီအဖွဲ့ချုပ်ပါတီတွဲဘက်အတွင်ရေးမှူးတစ်ဆိုင်ကျော်ညွန့်ကအခုအစိုးရနဲ့အရင်အစိုးရပါတီတွေနဲ့ပါပေါင်းပြီးစာပြန်တင်ထားတယ်လို့ဆိုပါတယ်ဒီနေရာမှာရွေးကောက်ပွဲကော်မရှင်အနေနဲ့လုံခြုံရေးအတွက်ကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးဌာနတွေကနေမှတ်ချက်တောင်းဆောင်ရွက်ခဲ့တယ်လို့ပြောခဲ့တဲ့အပေါ်စိုင်းကျော်ညွန့်ကအဓိကဆုံးဖြတ်ရမှာကကော်မရှင်တာဝန်ပဲလို့ဆိုပါတယ
်။အဓိကအားဖြင့်တော့တင်ပတ်ချက်တွေကိုသူတို့ကြည့်တာတော့ကြည့်လို့ရပါတယ်ဗျ။ဒါပေမဲ့ UEC ကိုယ်တိုင်ကပုံဖြတ်ရမှာဖြစ်ပါတယ်။ပြီးတော့ဒီ UEC ကဆင်ချင်တုံတရားနဲ့ပေါ့ဗျ။နောက်မှလက်တွေ့မှာအပြင်မှာတကယ်ဖြစ်ပျက်နေတဲ့ဟိုမြေပြင်အခြေအနေကိုဘယ်လောက်ဟိုသိတယ်လဲပေါ့။ဒါမှမဟုတ်သိအောင်ဘယ်လောက်ထိလုပ်ပြီးမှဆုံးဖြတ်ထားတယ်ဆိုတဲ့အပေါ်မှာလည်းအမှန်တန်ရေးကြည့်ပါတယ်။ဘယ်ပုံဆောင်အောင်မင်းများဒီမှာလို့ဖောင်တင်တယ်လို့မြင်တယ
်အခုလိုအချိန်မှာစိုင်းရဲကျော်စွာမြင့်ကလည်းအခုလိုပါတီတွေနဲ့တိုင်ပင်မှုအားနေတာကြောင့်နောက်ဆုံးရွေးကောက်ပွဲရလည်းအထိပါပြဿနာတက်လာနိုင်တယ်လို့ဆိုရင်တည်းပြောခဲ့ပါတယ်ဒါအပြင်စိုင်းရဲကျော်စွာမြင့်ကပဲကိုဗစ်ကာလကာကွယ်ရေးအတွက်ကော်မရှင်ကအောက်မကန်ပြောနေပေမဲ့လက်ထက်မှာဒီကာကွယ်ရေးပစ္စည်းတွေအတွက်ဘတ်ဂျက်တင်တောင်းထားတာမတွေ့ရလို့စိတ်ပူမိတယ်လို့ဆိုခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြင့်ပါ
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့အထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျမတင်ကြီးထိုက်ပါကမ္ဘာသတင်းမီဒီယာတွေမှာဖော်ပြချတဲ့မြန်မာဆိုင်ရာဆောင်းပါးတွေထဲကနေကောက်နှုတ်တင်ပြပေးပါမယ် Dhaka Tribune ရဲ့ United for the Rohingya Rohingya တွေအတွက်စီလုံးညီညွတ်မှုဆိုတဲ့ခေါင်းစဉ်တက်ထားတဲ့ Editor အဖို့ဖြစ်ပါတယ် Rohingya တွေဌာနပြန်ရေးအတွက်နိုင်ငံတကာရဲ့ညီညွတ်ရေးအရေးကြီးတယ်လို့ Editor အဖို့ကတိုက်တွန်းထားတာပါနိုင်ငံတကာစည်းလုံးညီညွတ်မှုမရှိဘူးဆိုရင်တော့မြန်မာအစိုးရကသူတို့အမြဲတမ်းလုပ်နေကြအတိုင်းပဲအမှန်တရားကိုညှင်းမယ်ဌာနပြန်ရေးလုပ်ငန်းစဉ်ကိုနှောက်နှေးအောင်အစွမ်းကုန်လုပ်မှာပဲလို့ပြောထားပါတယ်ရိုဟင်ဂျာတွေအရေးဘင်္ဂလားဒေ့ရှ်ကအစွမ်းကုန်ကူညီပံ့ပိုးပေးခဲ့ပြီးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကတော့မြန်မာဘက်ကကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုဆန့်ကျင်ပြီးတရားမျှတရေးတောင်းဆိုကြရမယ့်အချိန်ဖြစ်ပါတယ်လို့ဆောင်းပါးကတိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့ dhakatribune.com မှာဖတ်ရှုနိုင်ကြပါတယ်ရှင်။
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနှာစင်ကြပါမယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အချိန်နေမရှိတာကြောင့်ဆိုပြီးရွေးကောက်ပွဲမလုံမဲ့မဲဆန္ဒနယ်တွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်ဝေဖန်ခံတွေအတော်လေးထွက်လာပါတယ်။နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဖို့လားဆိုတဲ့စိုးရိမ်စကားမျိုးတွေကိုလည်းကြားရပါဗျ။ရွေးကောက်ပွဲကော်မရှင်ရဲ့အခုလုပ်ရတဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုဆွေးနွေးကမှနားဆင်ကြရပါမယ်။ရွေးကောက်ပွဲတွေကိုစောင့်ကြည့်လာနေတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှု Space အဖွဲ့ရဲ့ Director ဦးဆိုင်ရဲကျော်စွာမြင့်မြန်မာမဟာဗျူဟာနှင့်မူဝါဒလိလာရေး Institute ISP မြန်မာရဲ့ပြင်ပဆက်ဆံရေး Director ဦးအောင်သူငိမ့်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။ကိုယ်ဆိုင်ကြော်စွာမျိုးနဲ့ကိုယ်သူငယ် UAE ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျ။ဟု
တ်ကဲ့မင်္ဂလာပါဗျ။ဟုတ်ကဲ့ပ
ါမင်္ဂလာပါဗျ
။ဟုတ်ကဲ့ကျွန်တော်ကိုယ်ဆိုင်နဲ့ကိုယ်သူရဲ့စီကနေပထမအဆုံးသိချင်တဲ့မှတ်ချက်ကဒီ2020ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အချိန်နေမရှိဘူးဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြီးညာချက်ထွက်လာတဲ့အချိန်မှာကိုယ်ဆိုင်အနေနဲ့ရွေးကောက်ပွဲကိုလေးလာစောင့်ကြည့်သူတူအနေနဲ့ပထမအဆုံးဘယ်လိုများအတွေ့အကြုံအမြင်ရှိလိုက်ပါလေကိုစိုင
်အဓိကကတော့ဗျဘလို့တွေ့မိလဲဆိုတော့ဒီရှမ်းပြည်နယ်မှာရှိတဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေက2010ရော15ရောဟောကျွန်တော်တို့တိတ်မကွာဘူးဆိုတော့ကျွန်တော်တို့တချို့မြို့နယ်တွေမှာကျင်းပနိုင်မှာမဟုတ်ဘူးဆိုတော့လေကျွန်တော်တို့သိတာတယ်နောက်ပြီးတော့ရှမ်းပြည်နယ်မှာရှိတဲ့အဲကျွန်တော်တို့ဒီတိုက်ပွဲတွေနေထားရလဲကျွန်တော်တို့ဒါတွေကမျှော်လင့်ထားပြီးသားပါပဲဆိုတော့အဓိကတော့ရခိုင်ကိုလည်းကျွန်တော်တို့မျှော်လင့်ထားပါတယ်ရခိုင်မှာလည်းရွေးကောက်ပွဲကျင်းပနိုင်တဲ့နေရာတွေနည်းသွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပြီးသားဒါပေမဲ့ကိုမျိုးနယ်လုံးကိုရွေးကောက်ပွဲမကျင်းပနိုင်တော့ဘူးလို့ဆိုတော့ဖြတ်သိမ်းလိုက်တဲ့အပေါ်မှာကကြတော့ကျွန်တော်အနေနဲ့ဘယ်လိုမြင်လဲဆိုရင်ဒီဟာအတွက်ကိုဟိုစိတ်ပူတယ်ပထမချက်ကဘာလို့ဆိုရင်ရခိုင်ဟာကျွန်တော်တို့ခုနကရှမ်းပြည်နယ်ခုနှစ်မျိုးနယ်ကိုမကျင်းပခဲ့တဲ့အနေအထားမျိုးနဲ့ရခိုင်ကိုမျိုးနယ်ကိုမကျင်းပရင်တော့နှိုင်းရှင်လို့မရလို့ယူဆတယ်အဲ့တော့ရခိုင်မှာရခိုင်ရဲ့နိုင်ငံတီးတန့်ဖြစ်ပေါ်နေတဲ့နိုင်ငံကြီးလိုအပ်ချက်ရှိတယ်တီးတန့်ဖြစ်ထွန်းနေတဲ့နိုင်ငံကြီးကိစ္စရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီလိုယတိပြည့်ကြောင်ညာတာဟာရွေးကောက်ပွဲဖြစ်စဉ်ကြီးပေါ်မှာကြီးမားတဲ့တက်ရောက်မှုရှိမှာပဲဆိုရင်ကျွန်တော်အဲ့ဒါကိုပထမအဦးဆုံးကျွန်တော်ကြကြချင်းမှာကျွန်တော်တော်တော်စိတ်ပူ
ဟုတ်ကဲ့ခင်ဗျ။ဆိုတော့ကောင်သူငိမ့်အနေနဲ့ကကြတော့မြန်မာနိုင်ငံကြီးအခြေအနေကိုမြင့်ချင်ပြည့်စောင့်ကြည့်လေ့လာနေတဲ့သူတည်တူအနေနဲ့ဒီရွေးကောက်ပွဲကော်မရှင်ညာချက်ထွက်လာလာခြင်းမှာကောင်သူငိမ့်ဘယ်လိုအမြင်အတွေ့ပေါ်လာလဲ
။ကျွန်တော်သုံးသပ်ချက်ကတော့ရွေးကောက်ပွဲတစ်ခုပြီးတစ်ခုကျွန်တော်တို့ပို့ပြီးတော့တိုးတက်လာစေချင်တယ်ဗျ။ဟု
တ်။
เนาะကျွန်တော်တို့ရွေးကောက်ပွဲတွေပြန်စတာ2010ကမှပြန်စတယ်။ဒီတစ်ခုပြီးတစ်ခုကျွန်တော်တို့ရွေးကောက်ပွဲတွေပို့ပြီးတော့အဆင့်မြင့်လာစေချင်တယ်ဟောဗျာ။သူများနိုင်ငံမှာ electronic voting တို့ဒါမှမဟုတ်ရင်ကျွန်တော်တို့
ဗာကောင်းတဲ့ပြရာတို့
စာလိုက်ကမဲထည့်တာတို့ဒါမျိုးတွေဟောဗျာ။အဲ့လောက်အဆင့်မသွားနိုင်ဘူးဆိုပေုံတော့ကျွန်တော်တို့နည်းနည်းတော့ပို့ပြီးတော့စနစ်ကျလာရင်ကောင်းမယ်လို့မြင်တာပေါ့။အဲ့တော့နောက်ပတ်ဆုံးကတော့ဒီအခုဒီရွေးကောက်ပွဲတွေတချို့ဒေသတွေမှာမလုံနိုင်ဘူးကြီးညာတဲ့အာမျိုးတွေဖြစ်တာပေါ့ဗျာဆိုတော့အဲ့တော့အဲ့လိုဖြစ်တဲ့ခါကျတော့ကျွန်တော်ကတော့ငင်းညာရေးလုပ်ငန်းစဉ်နဲ့လည်းချိတ်ပြီးတော့စဉ်းစားခြင်းတယ်เนาะအဲ့တော့ကျွန်တော်တို့2012ကနေစပြီးတော့ bilateral ခေါ်တာပေါ့ပြည်နယ်အဆင့်နဲ့အပြစ်ခတ်ရစေးထိုးခဲ့တာ၈နှစ်ရှိသွားပြီ
เน
าะ2015 NCA ပေါ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူညီချက်ဆိုတော့အဲ့ဒီမှာဆိုရင်၅နှစ်ရှိလာပြီဗျာ
ဆို
တော့အဲ့လောက်ဆိုလို့ရှိရင်အချိန်တွေကတူတူပဲလားပေါ့ဒီရွေးကောက်ပွဲမှာလည်းအခုကျင်ညာတဲ့ဟိုဘာခေါ်မလဲမလုံနိုင်ဘူးလို့
ကျင်ညာတဲ့ကျင်ညာတဲ့နေရာတ
ွေကျင်ညာတဲ့ဒေသတွေကအတူတူပဲလားပေါ့ဆိုတော့ဒါတွေကကျွန်တော်တို့စဉ်းစားကြရရှိတာပေါ့ဗျာအဲ့တော့ရခိုင်ကိစ္စမှာကြတော့ခုနကိုဆိုင်းရဲကျော်စွာမြင့်ပြောသလိုပါပဲဆိုတော့သူကတော့ထူးခြားတဲ့အခြေအနေဖြစ်တယ်အခုလိုအနေအထားမျိုးကတော့ကျွန်တော်မြင်တာက collective punishment ခေါ်တာပေါ့ဗျာအစုလိုက်ပြုံလိုက်ဒဏ်များခတ်သလားပေါ့ဆိုတော့ဒီလိုအနေအထားတော့ရောက်တယ်လို့ထင်ပါတယ
် collective punishment ဟုတ်ဆိုတော့ခုနကိုအောင်သူပြောသွားတဲ့အထက်မှာလည်းပါတယ်တခြားနီးလန်းနေပေါ့ဟလားရွေးကောက်ပွဲကော်မရှင်ရဲ့အကြောင်းပြချက်ကတော့ကျွန်တော်ထင်တယ်ဟို very vague ပေါ့နော်အင်မတန် ရှင်းရှင်းလင်းလင်းတိတိကျကျမရှိဘူးဝေဝဝပဲလွတ်လပ်ပြီးတရားမျှတသောယူကော့ပွဲကျင်းပရန်အခြေအနေမရှိလို့ပဲပြောတာဆိုတော့လုံခြုံရေးကြောင်းတို့ကိုဗစ်ကြောင်းလို့ဆိုတာကဒီအပေါ်မှာခံမှန်းပြီးတော့ပြောနေကြတာပေါ့နော်ဆိုတော့ကျွန်တော်ဒီနေရာမှာမလွင်လာတယ်လဲဆိုတော့ဟလာဒီနေရာတွေမှာရွေးကောက်ပွဲမလုပ်နိုင်ဘူးကျင်းပနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့အဲ့လိုမျိုးဟို blanket ပေါ့နော်ရောပြီးတော့အကုန်လုံးဟလာအလွယ်တကူကြေညာလိုက်တာမျိုးတည်းဘယ်လိုမျိုးကျင်းပနိုင်ရင်ရမလဲဘယ်လိုလုပ်ရင်ရမလဲတခြားနည်းလမ်းဘာတစ်ခုခုနဲ့လုပ်ရင်ရမလဲဆိုတာမျိုးမရှိဘူးလားမရှိနိုင်တော့ဘူးလားကိုယ်ဆိုင်ဘယ်လိုမြင်တယ်လဲတခြားဒီအခုမလုပ်ဘူးဆိုတဲ့မျိုးမလုပ်ဘူးဆိုတဲ့နေရာတွေမှာတခြားနည်းလမ်းနဲ့လုပ်ဖို့အခြေအနေမဖြစ်နိုင်ဘူးလားကိုယ်ဆိုင
်ဒီမှာတစ်ချက်ကရောဗျာဒီကော်မရှင်ကိုကျတော့အခြေခံဥပဒေကဒီလိုအပိသက်ဆုံးဖြတ်ပိုင်ခွင့်ပေးထားတဲ့ခါကျတော့ကော်မရှင်ကပြောတဲ့ခါမှာဘယ်လိုပြောမလဲဆိုလို့ရှင်သူ့ပေးထားတဲ့ဥပဒေမူပေါင်းနဲ့ကသူ့လို့ဒါဥပဒေမောင်းနဲ့ညီညွတ်တယ်လို့ပဲအဲသူကဆိုမှာပဲဒါကတော့ကျွန်တော်တို့ဟုတ်ဖြစ်တယ်ပဲဒါပေမဲ့ကျွန်တော်ခုနကပြောသလိုပဲကျွန်တော်ကိုအောင်သူငင်းကပြောသလိုပဲဒါဟာကျွန်တော်တို့ကဒီရွေးကောက်ပွဲကျင်းပမလားမကျင်းပဘူးလားဆိုရယ်လုံထုံးလုံးနှိမ့်ဆိုင်ပြဿနာမဟုတ်ဘူးဒါဟာကျွန်တော်ငင်းငင်းကြီးကိစ္စတွေနိုင်ငံရဲ့ဒီမိုကရေစီအတွင်းကုပြောင်းမှုကိစ္စတွေနိုင်ငံရေးဖြစ်စဉ်တွေနဲ့ကျွန်တော်ချိတ်ဆက်စဉ်းစားဖို့ဆိုတော့ကျွန်တော်ကတော့ဒီဟာနဲ့ရခိုင်နဲ့ပတ်သက်လို့ရခိုင်မှာတိုက်ပွဲတွေစဖြစ်ကြတဲ့ဟိုကရခိုင်မှာရွေးကောက်ပွဲကျင်းပနိုင်မှာမလားဆိုတာကျွန်တော်တို့ဒါအခုရင်ပြီးခဲ့တဲ့နှစ်လောက်တည်းကျွန်တော်တို့ပြောနေကြတာဆိုတော့ကျွန်တော်ကတော့ဗျာပထမချက်ကတော့အော်ငကိုတဲကရခိုင်မှာရွေးကောက်ပွဲကျင်းပဖို့အတွက်ကိုရခိုင်မှာရှိတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့ဒီထက်ပိုဆွေးနွေးဖို့ကောင်းခဲ့တယ်လို့ကျွန်တော်ယူဆတယ်တကယ်လို့ကဟာရခိုင်မှာရွေးကောက်ပွဲကျင်းပခြင်းနဲ့ရခိုင်ရဲ့နိုင်ငံရေးကိုရွေးကောက်ပွဲကိုဟိုကျွန်တော်တို့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်နီးလန်းတစ်ခုဖြစ်တယ်ဆိုတာကိုကြားကျင်တယ်ဆိုလို့ရှိရင်ရွေးကောက်ပွဲကျင်းပဖို့အတွက်ကိုအရင်တည်းကကျွန်တော်တို့ဟိုကျွန်တော်တို့ဆွေးနွေးနိုင်ခဲ့ဖို့ကောင်းတယ်လို့ယူဆတယ်နောက်တစ်ချက်ကကြောက်လဲကောင်းပြီမဆွေးနွေးနိုင်ဘူးဆိုရင်လည်းကျွန်တော်အခုလိုမျိုးကျွန်တော်တို့ကိုးမြို့နယ်လုံးကိုဒီလိုမျိုးကျွန်တော်တို့ဟိုဖျဲပြီးတော့မှကျွန်တော်တို့လိုရတာလဲဆာလို့ရှိရင်ဒီဆုံးဖြတ်ချက်ချတော့မယ်ဆိုလို့ရှိရင်နိုင်ငံရေးကိစ္စပါရတဲ့ကြောင့်မို့လို့ရခိုင်နိုင်ငံရေးခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့ဒေသခံနိုင်ငံရေးအဲ့ဒီမှာရှိတဲ့နိုင်ငံရေးပါတီခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေနဲ့ဒီလိုတော့ဖြစ်เสียရှိတယ်ဒီလိုမျိုးတော့ကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတာမျိုးအဲ့လိုမျိုးဆွေးနွေးခဲ့ဖို့ဟိုကောင်းတယ်လို့ကျွန်တော်ယူဆတယ်နှုတ်မဆိုရင်ကျွန်တော်တို့ကအာဒါဟာအာဒီရွေးကောက်ပွဲမကျင်းပနိုင်တဲ့ဆိုကျင်းပနိုင်တယ်မကျင်းပနိုင်တယ်ဆိုတဲ့ပြဿနာကိုပဲဖြေရှင်းနိုင်တာနိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်ဘူးရွေးကောက်ပွဲဆိုတာနိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်နည်းလမ်းတစ်ခုကိုကျွန်တော်တို့ကပြဿနာတစ်ခုဖြေရှင်းဖို့အတွက်နောက်ပြဿနာတစ်ခုကျွန်တော်ဖန်တီးတယ်လို့ပြော
တယ်ဘယ်လိုလဲအဲ့ဒါကျွန်တော်အခုကိုဆိုင်ပြောနေတဲ့ဘာသွားသတိရရလဲဆိုတော့မိုင်းကိုင်းလိုနေရာမျိုးမှာနေပြည်တော်ထက်တောင်မှလုံခြုံသေးတယ်တဲ့နောက်ပြီးတော့ကိုအောင်သူဥမာရခိုင်ကိစ္စဆိုရင်ကျွန်တော်မြေပုံတစ်ခုနိုင်ရှင်ပြထားတာမဲဆန္ဒနဲ့မြေပုံတစ်ခုနိုင်ရှင်ပြထားတာကျွန်တော်ကြည့်လိုက်တော့တော်တော်ရှင်းတယ်ဟာလာဒီတန်တွဲတို့ဒီတောင်ဘက်ပေါ့နော်တောင်ဘက်မှာ NLD 2015ကနိုင်ခဲ့တဲ့နေရာတွေမှာလုံမယ်အပေါ်ပိုင်းတက်သွားလေလေဟလာ AMP နဲ့ NLD နဲ့အကျိဟိုအပြန်လည်နိုင်ခဲ့တဲ့နေရာမျိုးဒါမှမဟုတ်လေ AMP ပါတီပေါ့ရခိုင်ပြည်သူ့ပါတီလုံးဝနိုင်ခဲ့တဲ့နေရာမျိုးတွေမှာဒီကောက်ပွဲကလုံးလုံးမလုပ်ဘူးဖြစ်သွားတာအဲ့တော့ဒီကိစ္စကမပြေသောအကံရာရှိပဲလို့ကျွန်တော်ထင်တယ်ရခိုင်မှာ NLD မနိုင်နိုင်အောင်လုပ်တဲ့ပုံစံမျိုးဖြစ်တယ်လို့ဝေဖန်တာတွေကလုံတယ်လို့ပြောလို့ရမှာမဟုတ်ဘူးသူကြီး
ဆိုတော့အဲ့တော့ခုနပြောသလိုပါပဲတချို့ကိစ္စတွေကဟိုအပေါ်ကနေပြီးတော့ပဲဟိုဘက်လိုက်ပြီးတော့ဗောနော်ဆုံးဖြတ်သလားဆိုရဲတန်တရားတွေဖြစ်လာတာဗောဗျာနော်လူတွေကဆိုတော့ဒီလို
ရထားတယ်ဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကကြတော့အထူးသဖြင့်တော့ဒီရခိုင်မှာရှိတဲ့ကိစ္စပါဆိုတော့အဲ့တော့စိုးစိုးကပြောသလိုပဲကျွန်တော်မြင်တာတော့ဒီအရင်တည်းကညှိနှိုင်းတိုင်ပင်မှုတွေအများကြီးလုပ်ခဲ့တင်တယ်လို့ထင်တာဗောဗျာနော်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့မြင်တာတော့ဒီလိုဗျာသမိုင်းတစ်လျှောက်ပြန်ကြည့်လိုက်လို့ရှိရင်ရခိုင်ပြည်နယ်မှာအငြင်းန်းလို့လို့ရခိုင်ပါတီတွေကနိုင်ပါတယ်။ဟိုလွတ်လပ်ရေးရပီစာဖာစာပလာခေတ်ကစားလို့ဒီဘက်1990ဒီဘက်ခေတ်တွေအဆုံးပေါ့နော်။အဲ့တော့အဲ့လိုနိုင်တဲ့အစင်လာရှိခဲ့တယ်ပေါ့ဗျာ။အဲ့တော့ဘာပဲဖြစ်ဖြစ်ရွေးကောက်ပွဲတွေဖြစ်လာရင်လည်းရခိုင်ပါတီတွေပဲနိုင်အောင်မယ်လို့ဒါယူဆလို့ရတဲ့အနေအထားပါ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာအခုလိုမျိုးကန်ဆယ်လုပ်လိုက်တော့ဘာဖြစ်သလဲပေါ့။ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုပါ။ကျွန်တော်တို့ကြီးတင်တာကတစ်ဖက်က election outcomes ပေါ့ရွေးကောက်ပွဲရလာရှိမယ်တစ်ဖက်ကကျတော့ political outcomes ဆိုခေါ်တဲ့နိုင်ငံရေးရလာရှိပါတယ်ဆိုတော့အစောပိုင်းတော့လည်းကိုဇိုင်းရဲကျော်သာဆွေးနွေးပါတယ်ဆိုတော့အဲ့တော့အဲ့နှစ်ခုကမတူရเนาะရွေးကောက်ပွဲရလာမှာတော့ကိုနိုင်ကောင်းနိုင်လိုက်လိမ့်မယ်ဒါပေမဲ့နောက်ပိုင်းမှာဆက်ပြီးတော့ဒီပြဿနာကြီးကမပြီးနိုင်မစီးနိုင်ပေါ့ဗျာဟိုဖြည့်ရှင်းရမယ်ဆိုတဲ့အမျိုးကတော်တော်ခက်ပါတယ်เนาะဆိုတော့ပိုဆိုးတာကကျွန်တော်တို့အချင်းချင်းကြားထဲမှာ trust ယုံကြည်မှုတွေပျောက်သွားတယ်เนาะကျွန်တော်တို့အချင်းချင်းကြားမှာဆက်ပြီးတော့အများကြီးကြီးရမယ်ဆိုတော့ဒီကိစ္စတွေဖြစ်ကုန်လိမ့်မယ်ခင
်ဗျာ။ဟုတ်တကယ်ကဒီရွေးကောက်ပွဲဖြစ်စဉ်ကကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုရွေးကောက်ပွဲဖြစ်စဉ်တစ်ခုချင်းတစ်ခုချင်းစီကရှေ့ကိုတွန်းပို့လိုက်ရမှာပေါ့နော်။အခုလက်ရှိခြေနေကကြတော့
ဒီဒါမဲ့ရွေးကောက်ပွဲအခင်းချင်းဖြစ်စဉ်ကဒီမိုကရေစီဖြစ်စဉ်ကိုရှေ့တွန်းပို့ဖို့အတွက်အထောက်အကူတကယ်တမ်းဖြစ်စေပါမလားဆိုတာတကယ်ကကျွန်တော်တို့စိုးရိမ်စရာဖြစ်လာတယ်မေးခွန်းထုတ်စရာဖြစ်လာတယ်ထောက်ပြကြတာလည်းအဲ့ဒါတွေကိုပဲထောက်ပြကြတာဆိုတော့ကိုဆိုင်တို့အနေနဲ့ကရွေးကောက်ပွဲတွေကိုအဓိကစောင့်ကြည့်လေ့လာတာဆိုတဲ့အခါကျတော့ဒီအခြေအနေသည်ဒီကနေ့ကျွန်တော်တို့ပြောနေတဲ့အခြေအနေသည်ဟလာအနာဂတ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေအတွက်ဘယ်လိုစိုးရိမ်စရာရှိမလဲဘယ်လိုသင်ရစာရှိသင့်လဲကိုဆိုင်
ရွေးကောက်ပွဲဖြစ်စဉ်ကနေပြီးတော့မှဒီမိုကရေစီအတွက်ကိုဟိုအထောက်ပံ့ဖြစ်ပလားဆိုတဲ့မေးခွန်းကိုတော့ကျွန်တော်ခြုံပြီးတော့ပြောရင်ပို့ပြီးတော့ဟောမြင်တာမယ်ထင်တယ
်ဟုတ်ကဲ
့အဲတကယ်တမ်းဆိုရင်ကျွန်တော်တို့က2010ရွေးကောက်ပွဲထက်စာမယ်ဆိုရင်2012ရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းတယ်လို့အကြံပြင်းပြောလို့ရတယ်မီဒီယာတွေအားကောင်းလာတယ်မီဒီယာတွေပို့ရှိလာတယ်2015မှာတော့ကျွန်တော်တို့ကဒီစောင့်ကြည့်လေ့လာသူဆိုတာလည်းမျိုးတော့ပေါ်လာတာဟိုနိုင်ငံတကာစောင့်ကြည့်လေ့လာသူတွေရှိလာတယ်ပြည်တွင်းစောင့်ကြည့်လေ့လာသူရှိလာတယ်ဆိုတော့2015မှာကျွန်တော်ကောင်းလာတာစနစ်20ဆိုရင်ဒီချက်ပို့ပြီးတော့မှပဲကျွန်တော်တို့ကဒီမိုကရေစီစံနှုန်းတွေနဲ့ပို့ပြည့်လာမယ်ပါဝင်ခွင့်တွေပို့များလာမယ်ဆိုတော့အဲ့ဒါမျိုးတွေကအားလုံးကလည်းမျှော်လင့်ထားကြ
တယ်မျှော်လင့်ထား
တယ်ဒါပေမဲ့တန်ဆိုးသွားနေပဲကျွန်တော်တို့ကဒီ UK ဘွဲက COVID-19 ကာယောဂါကာလလည်းဖြစ်သွားတယ်ဖြစ်သွားတော့ဟိုတကယ်တမ်းဆိုလို့ရှိရင်ဒီ2020 UK ဘွဲက2015 UK ဘွဲနဲ့ကွာခြားချက်ဖြစ်ရမှာကအရင်လူမျိုးဟိုကျွန်တော်တို့ identity လို့ခေါ်တယ်ကျွန်တော်တို့ခုနပြောတဲ့ဒီလူမျိုးပုံကိုလူပုံကိုပေါ်မှာခါမျိုးတဲ့စာအုပ်ရှိ
တယ်
ပို့ပြီးတော့မှမူဝါဒတွေကိုအခြေခံပြီးတော့မှတကယ့်ကိုဟိုပို့ပြီးတော့မှခုနပြောဒီမိုကရေစီအတွက်အထောက်ပံ့ဖြစ်စေတဲ့အဲကျွန်တော်တို့ရွေးကောက်ပွဲတွေဖြစ်ဖို့ဟာကိုဗစ်ကြောင့်မို့လို့ကျွန်တော်တို့ကအဲ့လိုဆွေးနွေးခွင့်တွေမရတော့ဒါကတော့ကိုဗစ်ကြောင့်မို့လို့နိုင်ငံကြီးပါတီတွေအားလုံးအကန့်အသတ်ဖြစ်သွားတယ်အဲကျွန်တော်တို့ဟိုလူလူနဲ့လှုပ်ရှားခွင့်မရတွေ့ခွင့်မရဘူးလူလူနဲ့အပြန်အလှန်ဆွေးနွေးခွင့်တွေမရတော့ဒါကတော့အင်မတန်ကြီးမားတဲ့အဲကျွန်တော်တို့တက်ရောက်မှုပဲလို့ကိုကျွန်တော်ယူဆတယ်နောက်တစ်ချိန်တည်းမှာပဲဒီရွေးကောက်ပွဲမှာမဲပေးခွင့်ဆုံးရှုံးတဲ့လူတွေရှိတယ်အခုဆိုကျွန်တော်ကိန်းကနန်းရကြည့်မယ်ဆိုလို့ရှိရင်ဒါရခိုင်မှာငကိုရဲကူကမဲပေးခွင့်မရတဲ့လူတွေကကျွန်တော်တို့ကတန်းနေချီရှိတယ
်ဟုတ်တယ
်ကျွန်တော်တို့ကအခုနောက်ထပ်ကျွန်တော်တို့က၈သိန်းလောက်ကမဲပေးခွင့်မရအောင်ဆိုရခိုင်မှာကြီးပဲကျွန်တော်တို့ကတန်းနေချီတဲ့လူတွေကမဲပေးခွင့်မရဘူးဆိုမြန်မာနိုင်ငံမှာကျွန်တော်တို့ကမြန်မာနိုင်ငံမှာလူကြီးတန်းနေချီတဲ့လူတွေကရွေးကောက်ပွဲမှာပါဝင်ခွင့်မရဘူးဆိုရင်ကျွန်တော်တို့ပြောနေတဲ့နိုင်ငံသားတိုင်းပါဝင်ခွင့်ဆိုတဲ့ဟာကျွန်တော်တို့ကဒါကျွန်တော်တို့
ဟိုတော့နစ်နာသွားပြီပေါ့
ဆိုတော့တော်တယ်မှာ2020ရွေးကောက်ပွဲဟာကိုဗစ်ကြောင့်ရောနောက်ပြီးတော့ရွေးကောက်ပွဲရကိုဗစ်အကန့်အသတ်ကြောင့်ရောနောက်ပြီးတော့မှကျွန်တော်ရွေးကောက်ပွဲဖြစ်စဉ်ပေါ်မှာအာကျွန်တော်တို့ဒီပေါဝင်လှုပ်ရှားခွင့်နဲ့ဒီလိုအကန့်အသတ်တွေကြောင့်မို့လို့2020ရွေးကောက်ပွဲဟာအာကျွန်တော်တို့အင်မတန်ကျွန်တော်တို့ရဲ့ဒီမိုကရေစီဒီဖြစ်စဉ်အတွက်ကိုအင်မတန်ကြီးမားတဲ့စင်ခုံမှုဟိုရှိတယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်
တစ်ခုလုံးကိုတစ်စုံလုံးကိုအစုံလုံးကိုသာကျွန်တော်ခြုံကြည့်မယ်ဆိုလို့ရှိရင်တော
့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကောင်းသူကျွန်တော်လိုက်ဖတ်ကြည့်ရင်းနဲ့ပြောတာတွေလည်းကျွန်တော်လိုက်ကြည့်ရင်းနဲ့ပေါ့နော်ဒီဆွေးနွေးခန်းအတွက်ကျွန်တော်ကိုယ့်အကူချက်လက်တွေစုဆောင်းရင်းနဲ့ကျွန်တော်ခေါင်းထဲမှာနောက်အတွေ့တစ်ခုဘာပေါ်လာသလဲဆိုတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခုလှုပ်ဆောင်ချက်ပေါ့နော်အထူးသဖြင့်တော့ခုနကကောင်းသူထွက်ပြောက်သွားတဲ့အချက်တွေလည်းရှိတယ်ထိစပ်မှုအားနေတာဆွေးနွေးမှုအားနေတာပွင့်လင်းမှုအားနေတာနော်အဲ့ဒါတွေအပြင်ကိုနောက်ဆုံးဒီချိန်ညာချက်ထွက်လာပြီးတဲ့အချိန်မှာပို့ပြီးတော့မေးခွန်းထုတ်စရာဖြစ်လာတာကဟာလာကျွန်တော်နားလည်တာဒီရွေးကောက်ပွဲကော်မရှင်ဆိုတာမျိုးဒီတကယ့်ကိုတီချာလွတ်လပ်တဲ့လွှမ်းမိုးမှုကင်းတဲ့အဖွဲ့အစည်းဖြစ်ရမယ်ဆိုတော့အခုလောက်ရမျိုးကဒီလက်ရှိရွေးကောက်ပွဲကော်မရှင်ကတကယ်ပဲတီချာလွတ်လပ်တဲ့ဟာလာဘလို့လွှမ်းမိုးမှုမျိုးမှမရှိတဲ့ကင်းမဲ့တဲ့ကော်မရှင်တရက်ရဲ့လောက်ရလို့ကျွန်တော်တို့ပြောနိုင်ပါတော့မလားကောသူ
ဆိုတော့ဒါမျိုးကတော့မေးခွန်းထုတ်ချင်အများကြီးရှိတာပါဗျာနော်အဲ့တော့ဒီအခုလာမဲ့2020ရွေးကောက်ပွဲအတွက်ဆိုရင်ကော်မရှင်မှာတာဝန်ရှိပါတယ်ဒီရွေးကောက်ပွဲအောင်မြင်ရေးအတွက်ကအဲ့တော့သူ့မှာတာဝန်ရှိသလိုပဲမဲဆန္ဒရှင်တဦးချင်းမှလည်းတာဝန်ရှိတယ်ဗျနော်နောက်တစ်ခါကျတော့ပါဝင်ကြတဲ့နိုင်ငံရေးပါတီတီးမှလည်
းတာဝန်ရှိတယ်
တာဝန်ရှိပါတယ်နော်အဲ့တော့တာဝန်ရှိတဲ့ခါကျတော့ကျွန်တော်မြင်တာကတော့အားလုံးက stakes holders ပေါ့ဗျာနော်ဒီ process ကြီးအောင်မြင်ရေးမအောင်မြင်ရေးအတွက်ကိုအားလုံးကယဉ်တမမနဲ့ဖြစ်နေရတဲ့သူတွေပါအဲ့တော့ဒီလူတွေအချင်းချင်းအကုန်ပူးပေါင်းဆောင်ရွက်ကြပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်ရမယ်ဆိုတော့အမြင်မျိုးဖြင့်ပိုကောင်းတော့ပါဗျာနော်အခုကတော့အဲ့လိုမဟုတ်ပဲနဲ့ဟိုသူကအပေါ်ကနေပြီးတော့ဟိုဘာခေါ့မလဲအာနာပိုင်းအဖွဲ့ဆန်ဆန်မျိုးပေါ့နော်ဆိုတော့ကြံတဲ့သူအလုံးကတော့လက်အောက်ခံဆိုတော့ဟာမျိုးနဲ့သွားနေတဲ့ပုံစံမျိုးပုံဖြစ်ပါတယ
်
နော်အဲ့ဒီအချိန်မှများကြတော့ခုနပြောတဲ့ပူအောင်ဆောင်ရွက်မှုတွေလည်းအကုန်ရော့ကုန်တော့ပေါ့ဗျာနော
်
အဲ့တော့ဒီအောင်မြင်ရေးမအောင်မြင်ရေးဆိုတာကလည်းဟိုပို့ပြီးတော့မေးခွန်းထုတ်ချင်ဖြစ်လာတဲ့အနေထားလို့ထင်ပါတယ
်ဟောကျွန်တော်ဒီကော်မရှင်ရဲ့ကျညာကျနေပတ်သက်ပြီးတော့ကော်မရှင်ဝေဖန်ကြတာရှိတယ်လို့လက်ရှိအနာဂတ်ပါတီလို့ဝေဖန်ကြတာရှိတာပေါ့နော်အနာဂတ်ပါတီဘက်ကလည်းဒါဒီပေါ်မှာပြင်းထန်မပြောဘူးဒီနေ့အတွင်းမှာပါပဲဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာညွန့်ကပြောတာဆိုတာကြီးလည်းရှိပါတယ်ဒီကော်မရှင်ရဲ့ကျညာကျနေပတ်သက်ပြီးတော့သူပြောတာတစ်ခုဆိုရင်ဘာလဲဆိုတော့လုံခြုံရေးအခြေအနေကြည့်မယ်ဆိုရင်တိုက်ပွဲဖြစ်တယ်မဖြစ်ဘူးဆိုတာကိုပဲကြည့်လို့မရဘူးပေါ့နော်တခြားအခြေအနေတွေကြည့်ရမယ်ဆိုကျွန်တော်တော့သိတော့ ရှင်းရှင်းလင်းလင်းတော့မရှိလာပါဘူး။ဒါပေမဲ့ကျွန်တော်တို့ကလည်းပဲဒီနေ့ဆွေးနွေးကံကဒီပေါ်မှာပြန်ပြီးတော့ဝေဖန်တုံ့ပြန်မဖို့ဘူးဆိုတော့ဒါဟိုဒီအရလေးကျွန်တော်တို့ထားလိုက်ပါမယ်။ဒါပေမဲ့တစ်ဖက်ကပြန်ပြီးထောက်ကြရလူတွေရှိပါတယ်ကိုဆိုင်။ဟလာ2010ရွေးကောက်ပွဲတော့ကမလုံနိုင်တဲ့မဲဆန္ဒနယ်တွေ2015မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေ2020မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေအားလုံးကိုကြည့်ပြီးတော့မှဝေဖန်မယ်ဆိုရင်ဝေဖန်ကြပါဆိုပြီးတော့ပြန်ပြီးတော့ငင်းချက်ထုတ်ဆွေးနွေးကြတာတွေရှိပါတယ်။အဲ့ဒီဟာကိုကိုဆိုင်ဘယ်လိုမြင်တယ်လဲဟလာ2010လောက်ကလုံနေတာ2015လောက်ကလုံနေတာမလုံနေတာအခု2020မှာမလုံနိုင်ဘူးလို့ကြေညာတဲ့ဟာကကျွန်တော်တို့ဘယ်လိုနားလည်လို့ရလဲကိုဆိုင်ဘယ်လိုနားလည်လဲ
ကျွန်တော်တို့ပြောသလိုပါပဲဟိုကိုယ့်ရဲ့ဒုက္ခတွေချင်းကိုဟိုပြဿနာတွေချင်းကိုရှင်ကြည့်မဲ့အစားကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတွေအားလုံးကိုပါဝင်ခွင့်ရရကျွန်တော်တို့ရဲ့နိုင်ငံရေးဖြစ်စဉ်အတွက်အရေးကြီးဆုံးကိစ္စလို့ပဲမြင်တယ်ကျွန်တော်တို့ကအရင်တော့ကလည်းကျွန်တော်တို့တန်းလောက်ကပေးခွင့်မရဘူးအခုလည်းတန်းလောက်ပေးခွင့်မရဘူးဒါတော့အတူတူပါပဲလို့ညင်းမဲ့အစားကျွန်တော်တို့အခုဆိုရင်ကျွန်တော်အရင်တော့လည်းအဲထိုင်းမှာရှိရဲကျွန်တော်တို့ရဲ့ဒီပြပမှာရှိအလုပ်သမားတွေမဲပေးခွင့်မရဘူးအခုလည်းကျွန်တော်ပေးခွင့်မရဘူးဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်အတူတူပဲဆိုပြီးကျွန်တော်အဲ့တိုင်းပြစ်ထားမယ်ဆိုသူတို့ကဘယ်တော့မှနိုင်ငံရေးမှာပါဝင်ခွင့်ရမှာမဟုတ်တော့ကျွန်တော်တို့ဒီရွက်ောက်ပွဲရဲ့အနှစ်သာရကကျွန်တော်ကမဲသွားထည့်ပြီးတော့မှအနိုင်ရတဲ့သူကအစိုးရဖွဲ့တာတခုလည်းရွက်ောက်ပွဲအနှစ်သာရကိုကျွန်တော်မယူဆဘူးနိုင်ငံသားတိုင်းမှာအတိတ်ပဲရှိသွားဆိုတာပါဝင်ခွင့်ရှိသူတွေပါဝင်ခွင့်ရမှာလေဒီရွက်ောက်ပွဲကကျွန်တော်တို့ကခုနကတည်းကကျွန်တော်တို့ပြောနေတယ်ဒီမိုကရေစီတွေအထောက်ပံ့ပြ
ကျွန်တော်ကတော့ကိုဆိုင်ရဲ့ဒီစောပိုင်းကပြောတဲ့ဆွေးနွေးချက်ကိုကျွန်တော်သဘောကျတယ်ဒီစိုးတာတွေကိုပဲဘာလို့နှိုင်းရှင်နေမလဲပေါ့နော်ကျွန်တော်တို့ကမဲပေးခွင့်မရတဲ့လူတွေအခြေအတွက်ကတသိန်းရှိနေလဲတသိန်းနစ်နာတာပဲဒီပါဝင်ခွင့်ကဒါကိုပဲကျွန်တော်တို့ပြောကြပြီဆိုကျွန်တော်တို့ဒါကိုသဘောကျကိုအောင်သူရောအဲ့ဒီလူမျိုးတစ်ဖက်ကပြန်ပြီးတော့ငင်းချက်ထုတ်တဲ့ဒီမလုံနိုင်တဲ့နှစ်ဒီမှာရွေးကောက်ပွဲတွေနှိုင်းရှင်မှာဆိုတဲ့ဟာကိုအောင်သူရောဘယ်လိုမြင်လဲဒီပေါ်ဒီ
ကျွန်တော်တော့ခုနကကိုဆိုင်ပြောတာနည်းနည်းဖြည့်စင်သေးတယ်ဗ
ျเ
นาะကျွန်တော်တို့ထိုင်းနေစမှာဒုက္ခတွေအရေးအတွက်သသိန်းနီးပါးလောက်ရှိနေသေးတယ
်
เนาะအဲ့တော့ကျွန်တော်တိုင်းပြည်ထဲမှာလည်း IGPC ရှိတယ်ဗျာကချင်ပြည်ထဲမှာရခိုင်ပြည်ထဲမှာเนาะအဲ့တော့ဓာရီအလုံးဟာကျွန်တော်တို့ကိုစားပြုခွင့်လည်းမရဘူးပြောရေးဆိုခွင့်လည်းမရဘူးပေါ့ဗျာเนาะဆိုတော့အဲ့တော့ဟိုခုနပြောသလိုပါပဲဒီဟိုရှိုးတာတွေကြီးပဲမပြိုင်မနဲ့ကျွန်တော်တို့ဒီလူတွေဟာဘယ်လိုလုပ်ပြီးတော့ဒီကျွန်တော်တို့စီးဝိုင်းပေါင်လဲထည့်မလဲပေါ့ဗျာเนาะတော့ဒီချက်ကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကကျတော့ဒီလိုပါကျွန်တော်တို့ရွေးကောက်ပွဲတွေကဒီမိုကရေစီဆိုတာရွေးကောက်ပွဲသက်သက်မဟုတ်ဘူးဗျာနော်အဲ့တော့ကျွန်တော်တို့ပို့ပြီးတော့လက်ခံကျင်တာကတော့ deliberative democracy ခေါ်တာပေါ့ဗျာအပြန်အလှန်ရှိမယ်အပေးအယူရှိမယ်ဒီလိုဒီမိုကရေစီမျိုးဖြစ်ဖို့ပို့သွားဖို့လိုပါတယ်နော်အဲ့တော့လူများစုနဲ့ဆုံးဖြတ်လိုက်တယ်ငါတို့မဲနိုင်တယ်ဆိုတော့ဒါမျိုးနဲ့ဒီတိုင်းပြည်ရဲ့ကံကြမ္မာကိုငါဖန်တီးခွင့်ရှိတယ်ဆိုတာလူတက်ဆိုင်အားလုံးအပေးအယူနဲ့ကျွန်တော်ထင်တယ်သွားလိမ့်မယ်လို့ထင်တယ်လူနည်းစုအသံလဲနားထောင်ဖို့တင့်တယ်လို့ထင်ပါတယ်ဗျာ
ဒါဒီမိုကရေစီရဲ့အယိုးရှင်ဆုံး ABC ပဲလို့ပြောရမှာပဲကာကြီးခါခွေးလို့ပြောရမှာပဲကောင်သူเนาะဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီကာကြီးခါခွေးတော့အခုချိန်ထိမဖြစ်သေးဘူးလို့ပဲကျွန်တော်တို့တွေ့နေရတာပဲလေเนาะအဲ့တော့စိတ်မအေးနိုင်ကြဘူးပေါ့လေအားလုံးမှာဟိုတကယ်တည်းဝဝင်လုံနေကြတဲ့ကိုဆိုင်တို့ကောင်သူတို့ဆိုပို့ပြီးတော့စိတ်မအေးစရာဖြစ်မယ်လို့ကျွန်တော်ထင်တယ်ကိုကျွန်တော်တို့တည်င်းသမားတွေကနိုင်ငံကောင်းဆောင်တွေမေးလေးရှိတယ်မေးခွန်းရှိမေးလေးရှိတယ်မေးခွန်းတခုကျွန်တော်ကောင်းနေဝင်လာတယ်ညညခမားကိုအိတ်မရအောင်လုပ်တာဘယ်ကိစ္စလဲဆိုတော့ဟိုလေညညကြရင်ခင်ဗျားကိုအိတ်ရအောင်လို့အိတ်မရအောင်လုပ်တယ်ဆိုရင်ဘာမှပြီးမတော့အဲ့လိုကိစ္စမျိုးတော်တော်များမယ်လို့ကျွန်တော်ထင်တယ်နေရာတနေရာစဉ်းစားကြည့်လိုက်ရင်အိတ်ရကလန့်လို့နိုင်တဲ့အခြေအနေမျိုးရောက်နိုင်တာပဲလေနော်ဆိုတော့ယူကောဘဲကော်မရှင်ရဲ့ကျညာချက်ထွက်ပြီးတဲ့နောက်ကျွန်တော်သောရရှင်သူကကျွန်တော်ကို message လေးပို့ပြီးလမ်းမေးတယ်ဗျလမ်းပြောတယ်ပေါ့လေသူကတော့စိတ်မကောင်းစိတ်မကောင်းဆိုတာနဲ့သူ့လေတန်းစိတ်မကောင်းတဲ့လေတန်းပဲပေါ့နော်နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဘူးလားဗျာတဲ့ခုနကကိုဆိုင်ဆွနေတော့တယ်ထင်ပါလေနိုင်ငံရေးပြည်ထောင်နိုင်ငံရေးနဲ့ရှင်းဖို့ဆိုတာပါပါတယ်အဲ့ဒီ match လေးတခုတွေ့တယ်နောက်ဒီသူပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကလည်းဒီပေါ်မှာရေးထားတာလေးတခုကျွန်တော်တွေ့ပါတယ်ပါလီမန်ပေါင်းကျယ်လာရင်စစ်ပေါင်းကျင်းသွားမယ်တဲ့ဆိုတော့အခုကပါလီမန်ပေါင်းပူမကျယ်လာစေမယ့်အလားအလာမျိုးတွေ့နေရတယ်ဆိုတော့ကိုဆိုင်ဒီ match တစ်ခုပေါ်မှာကိုဆိုင်ဘယ်လိုမြင်လဲ
ဟုတ်ပါတယ်ကျွန်တော်တို့ကဒီဒီမိုကရေစီအသွင်ကူးပြောင်းမှုကိုသွားတဲ့အခါမှာဟိုဘယ်လိုခေါ်မလဲကျွန်တော်တို့ဟိုလွတ်တော်ထဲမှာရှိရ28 25ရာခိုင်နှုန်းကိုထွက်သွားလိုက်တက်ကိုဟိုနိုင်ငံရေးထွက်သွားလိုက်ဆိုတာမျိုးဟိုကိုကျွန်တော်တို့အဲ့လိုပြောပြီးထွက်သွားခိုင်းလို့ရတဲ့ဟာမျိုးမို့ဒါနိုင်ငံရေးဖြစ်စဉ်ကိုဆိုတော့ဒီမိုကရေစီကိုဖွံ့ဖြိုးအောင်လုပ်ရဒီမိုကရေစီစံနှုန်းတွေကကျွန်တော်ရဲ့လူ့ပွဲစည်းထဲမှာအသားကျလာလေကျွန်တော်တို့ရဲ့နိုင်ငံရေးထဲမှာဒီမိုကရေစီရဲ့အဲကျွန်တော်တို့စံနှုန်းတွေလုတ်ပုံလုတ်နေနေအသားကျလာလေကျွန်တော်တို့ဒီဒီမိုကရေစီမဟုတ်တဲ့ကျွန်တော်တို့ကဟိုကိစ္စတွေကနေလို့မရတော့သူ့နေရာသူပြန်ရောက်သွားမဲ့တဘောပဲဆိုတော့ကျွန်တော်ထင်ပါတယ်ခုနကတော့ဥက္ကကိုကြီးတို့နဲ့ခုနကတော့ VOA မိတ်ဆွေပြောသလိုပါပဲကျွန်တော်တို့ဒီမိုကရေစီရဲ့ဘောင်ဒီမိုကရေစီစံနှုန်းတွေကိုကျွန်တော်ခုန hak apa ni ni mah, pinai ni, tercakap hari orang lalu melayu, so contoh mana, you kau boleh surat ni, ahi hak teh, ahi hak apa ni, melayu dia, ada kuru way juga, aku suruh dia jangan saya mengkau saya kau na, di ni so ya kau masa beli sana piang ni, jangan ruah, na beli mah jangan ruah, di sanji, wah boleh kau melayu, so ya, oh macam ni ada yang saya apa ni, na beli referensi surat hamil jangan sah lalu lah hamil, so dah apa tu sini, di lah sini yang ini negu tu.
ไม่ยอมจีบว่าอุศรเราตัวพี่เราตัวจูซ่าเลยตัวพ่อพี่เราด่าจันนรว่าตีเจ้าเสียกองเนี่ยจันนรคุปยอนี่เลยมีด้านเล็กขนาดที่สาวยิ่งสุดอะไรกูจะจีมาเลยจันนรเส้นข้อมือไว้เลยจันนรมีมาเลยจันนรตัวบอดูไว้โอเคครับเนี่ยกองดูอยู่คุณน่ะเบื่อเลยฮัลโหลไหนไงยูทูบเอาเด็กไปเลยด่าสิบเวอร์เลยเจ็บยันลาบุลาสุดเลยมาเฉลี่ยลูกกูจีเอปาลิมันบังเจลายังสิบบังเจนตัวเมื่อสุดมาเฉลี่ยตีนเช็ดปอมากองดูนี่อยู่ไปดูตัวพ่อยาโอเคคร
ครีซีแลดิแทปูยิ้งแจ่ลาบูหลูเรลุขึ้นมาเลยครับဆိုတော့တလောကကျွန်တော်ပြန်ဖတ်နေတာဒီဖတ်စာပလအကွဲပြဲဆိုတဲ့စာအုပ်လေးကျွန်တော်ပြန်ဖတ်ပြတယ်ပြန်ဖတ်ပြတဲ့အခါကျတော့ဟောအဲ့ဒီချိန်တော့လည်းကျွန်တော်တို့ဒီမိုကရေစီမရင်ကျက်ဘူးပေါ့ဗျာနော်ဟုတ်ကဲ့ဆိုတော့အခုချိန်ကြီးလည်းကျွန်တော်တို့မရင်ကျက်နိုင်ကြဘူးဆိုရင်ခက်လိမ့်မယ်လို့ကျွန်တော်ထင်မိပါတယ်ဗျာ
ဟုတ်ကဲ့ဗျာအခုလို့ဆွနေပြီတဲ့ကိုစာရင်ကြော်စွာမြင့်အကောင်သူကြီးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဟုတ်က
ဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဗျာ
ယူကဘွေးဆိုင်ရာပြည်သူ့လူရှာမှုပေးစ်အဖွဲ့ရဲ့ဒါရိုက်တာဦးစာရင်ကြော်စွာမြင့်မြမမဟာဗျူဟာနှင့်မူဝါဒလိလာရေး Institute ISP မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်တို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုမျိုးဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်ကာညတိုင်းလေလံစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOE စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒီပြာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါည
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လွှာခရီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမ။အခုတစ်ခေါက်ကတော့အိန္ဒိယချင်းစင်ကာပူနိုင်ငံကိုသွားကြရမှာပါ။အထက်မြင့်တိုက်အင်ဂျီရီနဲ့ခင်မီတိုးတက်တဲ့စင်ကာပူမှာ1950ပြည့်လည်နှစ်ပိုင်းတွေကအတိုင်းမပြောင်းလဲတဲ့ရွာလေးတစ်ခုရှိပါတယ်။ခင်မီမျိုးပြတိုက်ဂျီရီကြားမှာထူးထူးခြားခြားကျန်းနေတဲ့တခုတည်းသောရွာလေးစီကိုအခုပဲကမ္ဘာတစ်လွှာခရီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်။စင်ကာပူလို့ပြောလိုက်ရင်တန်ရှင်းခင်မီတဲ့မြို့ပြရှုခင်းတွေနဲ့ခင်မီတိုက်ကြီးတွေရှိတဲ့နိုင်ငံလို့မြင်ကြပါလိမ့်မယ်။မိုးမျော်တိုက်ကြီးတွေအထက်မြင့်အင်အားတွေရှားမှာဟိုးရင်တွေကအတိုင်းနေထိုင်နေကြတဲ့ရွာလေးတစ်ခုရှိပါတယ်။စင်ကာပူနိုင်ငံတိုးတက်လာတာနဲ့အမျှအဆောက်အဦးသစ်တွေဆောက်လုပ်ကြချိန်မှာတခြားရွာတွေအလုံးအထက်မြင့်အဆောက်အဦးကြီးတွေအဖြစ်အသွင်ပြောင်းကုန်ပေမဲ့ဒီရွာလေးကတော့1950ပြည့်လည်နှစ်ပိုင်းတွေကပုံစံမျိုးအတိုင်းဘာမှမပြောင်းဘဲနောက်ဆုံးကျန်ရွာလေးအဖြစ်နဲ့ရပ်တည်နေပါတယ်။လိုရွန်ဘွန်ဂေါ့ကရွာလို့အဓိပ္ပာယ်ရတဲ့ကမ်ပေါင်လိုရွန်ဘွန်ဂေါ့မှာနေကြသူတွေဟာဟိုးရင်တုန်းကအတိုင်းနေထိုင်စားသောက်နေကြပါတယ်။မိသားစု30သားရှိတဲ့လိုရွန်ဘွန်ဂေါ့ရွာကလေးကအရင်ကအေးအေးချမ်းချမ်းတိတ်တိတ်ဆိတ်ဆိတ်ဖြစ်နေပေမဲ့အခုတော့ခီးသွွားဧည့်သည်တွေကြောင့်တော်တော်လေးတက်ဝင်လှုပ်ရှားနေပါတယ်။ကိုဗစ်ကရောဂါကြောင့်နိုင်ငံသားခီးတွေသွားဖို့မဖြစ်နိုင်သေးတဲ့စင်ကာပူဒေသခံတွေကနိုင်ငံတည်းမှာပဲထူးထူးခြားခြားဖြစ်နေတဲ့ရွာစီကိုလာလည်နေကြတာဖြစ်ပါတယ်
။ Because my kidwho has never been to kampong setting in Singapore I think it's good
Singapore နိုင်ငံထဲမှာခြေလက်အပြင်အစင်တွေနဲ့နေထိုင်တာမျိုးကျမရဲ့သားတခါမှမတွေ့ဘူးပါဘူးဒီလိုမျိုးနေကြတဲ့သူတွေရှိတယ်ဆိုတာသူသိသွားတာသိကောင်းပါတယ်မလေးရှား Thai Philippines နိုင်ငံတွေမှာပဲခြေရွာတွေရှိတာမဟုတ်ပါဘူးစင်ကာပူမှာလည်းဒီလိုနေထိုင်ကြသူတွေရှိတယ်ဆိုတာသူမြင်သွားတွေ့သွားပါတယ်ဒီအခြေအနေတွေပျောက်ပြယ်မသွားခင်လာလေလာနိုင်တာအင်မတန်ကောင်းပါတယ်
မိုးမြော့အထက်မြင့်တိုက်ကြီးတွေမှာနေကြတဲ့စင်ကာပူပြည်ရင်းကသူတွေကိုယ်တိုင်တစ်သားအိမ်တွေနဲ့လိုရွန်ဘွန်ကောက်ရွာလေးမျိုးစင်ကာပူမှာရှိနေတဲ့ဆိုတာကိုအံ့ဩနေကြတာပါမြို့ပြလူနေမှုစနစ်ချစမ်းသပ်မှုနောက်အမိလိုက်နေကြသူတွေအတွက်အခုလိုမျိုးခြေလက်ပုံစံနဲ့နေထိုင်နေကြသူတွေရှိနေသေးတာကိုမယုံနိုင်အောင်ဖြစ်နေကြတာပါစင်ကာပူကလူတွေအနေနဲ့တခြားနိုင်ငံတွေကိုသွားစရာမလိုပဲပြည်ရင်းမှာပဲသွားလဲစရာလေ့လာစရာနေရာတွေအများကြီးရှိတယ်ဆိုတာကိုယုံကြည်ထားတဲ့Let's go to a ခီးသွားလုပ်ငန်းကဒီခီးစဉ်ကိုလှုပ်ထားတာပါ။စနေတနင်္ဂနွေရုံးပိတ်ရက်မှာသာသွားနိုင်တဲ့ကန်ပေါင်လော်ရန်ပွမ်ကောက်ရွာခီးစဉ်ကိုစက်တင်ဘာလမှာစတင်ခဲ့တဲ့ကပုကင်အပြည့်ပဲလို့ခီးသွားအေလန်ဂျွန်ကပြောပါတယ်
။ Because we travel agencies we try to reinvent ourselves
ကျွန်တော်တို့လိုခီးသွားလုပ်ငန်းတွေကလူတွေစိတ်ဝင်စားကြမဲ့ပြည်ရင်းခီးစဉ်အစ်စ်ဆန်းတွေနဲ့ခီးထွက်ချင်ကြအောင်ဖန်တီးပေးကြရပါတယ်။လက်ရှိအချိန်မှာနိုင်ငံသားခီးတွေထွက်လို့မရသေးတဲ့အချိန်မျိုးလို့ ီရင်းမှာပဲခီးထွက်သူတွေတဖြည်းဖြည်းများလာပါတယ်။ဒါကြောင့်စင်ကာပူနိုင်ငံမှာပဲသွားစရာနေရာတွေရှိပါတယ်၊လေလာစရာတွေရှိပါတယ်ဆိုတာမျိုးနဲ့ကျွန်တော်တို့ကခီးသွဲဧည့်သည်တွေစိတ်ဝင်စားအောင်လုပ်ပေးနေရတာပါ
။စင်ကာပူနိုင်ငံမှာခြေလက်ပုံစံမျိုးနေထိုင်နေကြတဲ့တခုတည်းသောရွာလေးစီကိုသွားလည်နိုင်ဖို့အတွက်ခီးစဉ်လောက်ကြတာအခုမှပထမဆုံးတော့မဟုတ်ပါဘူး။အရင်တည်းကလည်းပြည်ရင်းနဲ့ပြည်ပဧည့်သည်တွေလာလည်နေကြတာပါ။ဒါပေမဲ့ကိုဗစ်ကရောဂါကြောင့်တခြားမသွားနိုင်ကြတဲ့ပြည်ရင်းခီးသွဲဧည့်သည်တွေအတွက်ဒီနေရာဟာစိတ်ဝင်စားလေးလာကြနေရာတစ်ခုဖြစ်နေရေးပန်းစားနေတာဖြစ်ပါတယ်။စင်ကာပူမှာနောက်ဆုံးကျန်တဲ့ရွာလေးမှာနေထိုင်နေကြသူတွေကတော့မလေးနွယ်ဝင်တွေနဲ့စင်ကာပူတရုတ်လူမျိုးတွေဖြစ်ကြပါတယ
်။ Oh initially we had we are very uncomfortable because tourists will start to come and look at us.
စပိုင်းတော့ခီးသွွားဧည့်သည်တွေကျွန်တော်တို့ကိုလာကြည့်တာကိုတော်တော်လေးစိတ်ကတိကောင်းဖြစ်ပါတယ်။သူတို့အတွက်လေးလာစရာတခုလိုမျိုးကျွန်တော်တို့ကိုလာကြည့်နေကြတယ်လို့ခံစားရပါတယ်။နောက်ပိုင်းကျတော့ဧည့်သည်တွေကိုကျွန်တော်တို့ကပဲစပြီးတော့ထွက်စကားပြောရှင်းပြတာမျိုးလုပ်ပါတယ်။ကျွန်တော်တို့ဒီမှာနေတယ်ခင်ဗျားတို့အိမ်မှာနေကြတယ်လို့ကျွန်တော်တို့လည်းဒီမှာနေကြတယ်ဆိုတာမျိုးရှင်းပြပါတယ
်။စတူယန်ကီလိုမီတာ900ပတ်လည်လောက်တာခြေဝင်တဲ့စင်ကာပူနိုင်ငံဟာကမ္ဘာမှာမြို့ပြနေသူအများဆုံးနိုင်ငံအဖြစ်နဲ့သတ်မှတ်ခံထားရပါတယ်။1950ပြည်လည်ပိုင်းကစလို့ဒီကနေ့အထိစင်ကာပူမျိုးပြလူနေမှုစနစ်ဘလောက်မြန်မြန်ဆန်ဆန်ပြောင်းလဲတိုးတက်သွားသလဲဆိုတာကိုခြေလက်ပုံစံတစ်ခုတည်းကျန်တဲ့ဒီရွာလေးကတက်တည်ပြနေပါတယ်
။ A lot of my friends tell me, you know, you're the prime age. Why don't you, you know, go out this international
arrival? ကျွန်တော်တင်ငယ်ချင်းတွေကကျွန်တော်ကိုအရွယ်ကောင်းမှစီးပွားရေးထွက်လို့ဖို့ပြောကြပါတယ်။နိုင်ငံတကာကဧည့်သည်တွေနောက်နှစ်နှစ်သုံးနှစ်လောက်လာကြအောင်မှမဟုတ်ဘူး။စီးပွားရေးလုပ်ပါလားလို့တိုက်တွန်းကြပါတယ်။ကျွန်တော်ကတော့ကျွန်တော်တို့ရဲ့ခီးသွွားလုပ်ငန်းကိုအလုပ်ဖြစ်အောင်လုပ်လို့ရပါတယ်ဆိုတော့ကိုပြချင်ပါတယ်။ကိုလုပ်ငန်းကိုစမ်းသစ်အောင်လုပ်ရင်အလုပ်ဖြစ်မယ်လို့လည်းယုံကြည်ပါတယ်။ကိုကဧည့်သည်တွေကိုဒီနေရာမှာဓာရှိတယ်ဆိုပြီးပြုံပဲပြလို့မရပါဘူး။ကိုတိုင်အဲ့ဒီနေရာကိုအသေးချာတည်ပြီးတော့သူတို့ကိုအသေးချာရှင်းပြခီးစဉ်ကနေသူတို့တစ်ခုခုရသွားအောင်လုပ်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်ကတော့ခံယူထားပါတယ
်။မြန်မြန်ဆန်ဆန်ပြောင်းလဲတိုးတက်နေတဲ့စင်ကာပူနိုင်ငံမှာခြေလက်ဓလေ့ပုံစံနဲ့ဆက်လက်ရှိနေတဲ့ဘူရောင်ဘွမ်ကောက်ရွာလေးကစမ်းသစ်မှုကိုအတုနေတယ်လို့ဖြစ်နေပေမဲ့ဒီရွာမှာနေကြသူတွေကတော့သူတို့ဘဝကိုအေးအေးချမ်းချမ်းဖြတ်တန်းရတာကိုကြည်နက်ကြပါတယ်။ရွာထဲမှာနေကြသူတွေကြားတိုက်တိုက်ဝန်းဝန်းမိသားစုစိတ်ဓာတ်နဲ့တယောက်လိုအပ်တာကိုတယောက်ကကူညီပေးနေကြပါတယ်။ထူးခြားတဲ့ဘေးသူကဒီဇိုင်းလက်ရအဆောက်အဦတွေနဲ့ကမ္ဘာမှာခင့်မိတဲ့နိုင်ငံတစ်ခုဖြစ်မလာခင်1950ပြည်လည်ပိုင်းတွေတုန်းကစင်ကာပူနိုင်ငံရဲ့လူနေမှုပုံစံဘယ်လိုရှိခဲ့သလဲဆိုတာကိုပေါ်လုံးကွေးနှစ်ခုစာလောက်တာကျယ်ဝင်တဲ့ဒီရွာကလေးကတက်တည်ပြနေပါလေရှင်ကျမဆင်းရဲမှမ
ဗိုလ်တော်နဲ့မနက်ခင်းသတင်းဓာတ်တွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးသွားပါမယ်အာဂျင်တီးနားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူပေါင်းတသန်းကျော်ရှိသွားပြီဖြစ်လို့ကမ္ဘာမှာကူးစက်မှုတသန်းကျော်ရှိတဲ့ပြည်စမမြောက်နိုင်ငံဖြစ်လာခဲ့ပါတယ်တကမ္ဘာလုံးတိုင်းတန်တဲ့ COVID-19 ကူးစက်သူတန်း40ကျော်ရှိရမှာအမေရိကန်နိုင်ငံကကူးစက်မှုတော့အများဆုံးဖြစ်ပြီးအိန္ဒိယ၊ဘရာဇီးနဲ့ရုရှားနိုင်ငံပြီးရင်အာဂျင်တီးနားနိုင်ငံကပြည်စမမြောက်ကူးစက်မှုတော့အများဆုံးနိုင်ငံဖြစ်ပါတယ်။ကျန်းမာတန်ဆွမ်းတဲ့လူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်စေပြီးအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးစံတမှုအရှိန်မြှင့်လှုပ်ဆောင်သွားမယ့်အစီအစဉ်ကိုဗြိတိန်နိုင်ငံဆွေကအားပေးထောက်ခံလိုက်ပြီးဖြစ်ပါတယ်။ဒီစံတမှုကို British Asia နဲ့ Imperial College London တက္ကသိုလ်တို့ပူးတွဲဆောင်ရွက်မှာဖြစ်ပါတယ်။ဤပညာကုမ္ပဏီကြီးဖြစ်တဲ့ Google ကိုစီးပွားရေးလေဝကြီးအောင်မှုတိုက်ဖျက်ရေးဥပဒေနဲ့ American တရားရေးဝန်ကြီးဌာနကတရားစွဲဆိုလိုက်ပါတယ်။ Google ဟာစီးကွက်ထဲကြီးစိုးထားနိုင်တဲ့အနေအထားကိုအသုံးချပြီးရှင်ပြိုင်မှုတွေကိုချိုးနှိမ်တဲ့အတွက်ပြည်ထောင်စုဥပဒေကိုချိုးဖောက်ကြောင်းဆက်ဆွဲပြီးအခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။ပြပမှာတင်းရှောင်နေတဲ့ထိုင်းဝန်ကြီးဂျိုဟောင်တက်ရှင်ရှင်နာဝါထရာနဲ့ပတ်သက်တဲ့ထိုင်းရုပ်သံဌာနတစ်ခုကိုအစိုးရစန့်ကျင်ရေးဆန္ဒပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့အင်္ဂါနေ့မှာတရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။မြို့တော်ဘန်ကောက်မှာသတင်းတပတ်နေပါရှိလာပြီးဖြစ်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့အမိန့်ထုတ်ခံရတဲ့သတင်းမီဒီယာအဖွဲ့အစည်း၄ခုထဲမှာတက်ရှင်မိသားစုရဲ့ပိုက်ဆိုင်မှုပါတဲ့ Voice TV လည်းပါဝင်ခဲ့တာဖြစ်ပါတယ်။ရိုဂျာဒုက္ခသည်တွေကိုထောက်ပံ့ကူညီရေးရမွန်ငွေအကြီးကျန်လိုအပ်နေတဲ့ကိစ္စကိုဖြေရှင်းနိုင်ဖို့လာမယ့်ကြာသပတေးနေ့မှာနိုင်ငံတကာလူရှင်ညီလာခံတစ်ခုကိုအွန်လိုင်းကနေကျင်းပမယ်လို့ကုလသမဂ္ဂကထုတ်ပြန်ကြေညာထားပါတယ်။မြန်မာနိုင်ငံတွဲမှာရောနိုင်ငံပြင်ပမှာပါထွက်ပြေးခလုံးနေကြတဲ့ရိုဂျာတွေအတွက်လူသားချင်းစာနာထောက်ကူမှုအကူအညီအရေးပေါ်လိုအပ်ချက်ကိုဖြေရှင်းပေးနိုင်ဖို့အတွက်အခုလိုညီလာခံကျင်းပတာဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကအင်္ဂါနေ့မှာပြောပါတယ်။ဗောဒုံနဲ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရဲမထွန်ပါ
This program has come to you from the Voice of America, Washington.